ယနေ့ပြုတဲ့ကုသိုလ်နဲ့ဆက်ပြီးတော့နံပါတ်1အစီအစဉ်အရတရဏဂုံသီလစောင့်တည်ပြီးသွားပြီ။နံပါတ်2အစီအစဉ်အရတန်ဃာတော်ရှင်မြတ်တီထံကဖရာရှင်ရဲ့ရွှေနှုတ်တော်တို့ပရိတရားတော်မြတ်ကိုနာကြားခြင်းအဖြစ်မေတ္တာတရားကိုခံယူပြီး။နံပါတ်3အစီအစဉ်အရနုမောဒနာတရားနာယူပြီးရေစချအမြတ်တမ်းပေးဝေခြင်းကိစ္စဆောင်ရွက်ကြ။ယနေ့သာသနာတော်နှစ်2558ခုနှစ်ကောဇာတကရေ1386ခုနှစ်ဝါကောင်လာဇန်6ရက်ခရစ်နှစ်2014ခုနှစ်ဩဂုတ်လ1ရက်တောက်ကြနေမှာ၄နှစ်မြောက်၄ချိန်မြောက်အဖြစ်မြတ်စွာဘုရားကြောင်းတိုက်လာရောက်ပြီးကုသိုလ်ပြုကြတဲ့ကုသိုလ်ရှင်များကမန္တလေးတိုင်းဒေသကြီးငဇွန်မျိုးနဲ့ငမြကြီးမျိုးပုံညကာမီယူဝတီဆွမ်ကပ်အဖွဲ့ဖြစ်ပါတယ်မိမိတို့16ဦးပေါင်းစည်းထားတဲ့ပုံညကာမီယူဝတီအဖွဲ့ဝင်များကနံပါတ်1ဒေါ်ခင်သစ်တမီမာတန်တန်ချူနံပါတ်2ဒေါ်မြာသိန်းတမီမာအေးအေးထွေးနံပါတ်3ဒေါ်သိန်းပြည့်တမီမာရင်ရင်တို့နံပါတ်၄ဥကျော်အောင်ဒေါ်သက်တမီမာဝင်းဝင်းကျော်နံပါတ်၅ဥတင်ဆွေဒေါ်ဆန်းဆန်းွဲ့တမီမာငိမ့်ဤဖြူနံပါတ်၆ဥငိမ့်ဒေါ်စိန်တမီမာအေးယူခိုင်နံပါတ်၇ဥပေါ်တင်ဒေါ်ခင်ွဲ့တမီမာလဲလဲနိုင်နံပါတ်၈ဥစန်းမောင်ညီကိုခင်မောင်ချွန်မာနှင်းနံပါတ်၉ဒေါ်တန်တန်မြညီမဒေါ်တန်တန်လှနံပါတ်30ဒေါ်ထွေးတင်ဒူမကိုနန်းမျိုးမခင်မျိုးဝေနံပါတ်71ကိုမင်းတန်ဦးဦးမင်းတန်ဦးဒေါ်ခင်ပြုံးကြီးနံပါတ်72ဒေါ်အေးအေးခင်ညီမဒေါ်မျိုးမျိုးခင်73ဦးခင်စောဒေါ်ခိုင်ဦး74ဦးကိုကိုအောင်ဒေါ်မြာစန်းကျူ75ဦးတင်နိုင်စိုးဒေါ်ခင်လေးဆွေ76မလွန်လွန်အောင်မောင်နှမများစတဲ့ဒီ16ဦးသောပုံညကာမီယူဝတီဆွမ်ကပ်အဖွဲ့သူဖွဲ့သားများကစကိုင်းတောင်ရင်မြတ်ဆက်ကြအကြောင်းတိုက်လာရောက်ပြီး၄နှစ်မြောက်၄ချိန်မြောက်အဖြစ်နဲ့တန်ဃာတော်340ကျော်တို့အားအာယုံကျွမ်းများဆက်ကပ်လှူဒန်းခြင်းတန်ဃာ340ကျော်တို့အားနေကျွမ်းများဆက်ကပ်လှူဒန်းခြင်းတန်ဃာ340ကျော်တို့အညဏ်နေခါဖြောရီစေပစ္စည်းများလောင်းလူဆက်ကက်ခြင်းဆိုတဲ့တနေ့တာကုသိုလ်ကောင်းမှုများကိုစီပူအားထုတ်ကြတယ်။ဘာနိုင်ကဆရာတော်အားလည်းပင်ဝါစုသင်္ကန်း၊ထီဖနက်ပါဝင်တသိန်းကျပ်တန်ဝတ္ထုပစ္စည်းများကိုလည်းပဲပစ္စည်းလေးပါအတွက်လူတန်းကြတယ်။ထိုမှတစ်ပါးမြတ်စကြနာယကအနုနာယကကနဝစကဘုံကြီး28ပါးအဲ့ဒီ28ပါးအားလည်းပဲတစ်ပါးတစ်ပါးအတွက်9000ကျပ်တန်9000ကျပ်တန်9500ကျပ်တန်စီဝတ္ထုပစ္စည်းများကိုလူတန်းကြတယ်။ထိုမှတစ်ပါးမြတ်စွာဘုရားကြောင့်တည်းဇေယဝင်းမှာနေထိုင်တဲ့ဘုန်းကြီးရဲ့မေတော်ကြီးဖွာပုံညာဝရီအတွက်လည်းပဲ9000ကျပ်တန်ဝတ္ထုပစ္စည်းများလူတန်းခြင်းဆိုတဲ့ဒါနာကောင်းမှုပေါင်းစုပြီးတော့ပြုလုပ်ကြတယ်။တရဏဂုံသုံးပါးနဲ့တကောသီလတော်မြတ်ကိုလည်းပဲခံယူဆောက်တည်ပြီးတော့ကျင့်သုံးကြတယ်။တန်ဃာတော်ရှင်မြတ်တို့ဟောကြားတော်မူတဲ့ပရိတရားတော်အနုမောဒနာတရားတော်ကိုလည်းရိုးရိုးသေးသေးနာယူကြတယ်တဲ့။ဒီတော့ယနေ့မိမိတို့ငမြကြီးကပေါင်းစုပြီးတော့ပြုလုပ်ကြတဲ့ပုညကံမေယုဝတုဖွဲ့သူဖွဲ့သားများကိုဘုန်းကြီးနေနဲ့အနန္တငါးပါးအားဥတိုက်ပူဇော်ခြင်းဆိုပြီးတော့ဒီတရားလေးကိုဟောပေးမယ်အဲ့တော့အနန္တ၅ပါးအားဥတိုက်ပူဇော်ခြင်းဆိုတဲ့တရားကိုဟောတဲ့နေရာမှာအနန္တ၅ပါးယနေ့မိမိတို့မြတ်စွာဘုရားကြောင်းတိုက်တန်ဃာတော်တွေကိုဆွံကပ်လိုက်တယ်တိလာတွေဆောက်တည်တယ်တရားနာတယ်ဒါဟာအနန္တ၅ပါးကိုပူဇော်ရာရောက်တယ်ဒါလေးကိုပထမပိုင်းအနေနဲ့ရှင်းပြပေးမယ်အဲ့တော့နန္ဒာ၅ပါးပူဇော်ရာရောက်တယ်ဘယ်လိုပူဇော်နည်းရာအကောင်းဆုံးလဲဒါကိုလည်းပဲအကောင်းဆုံးပူဇော်နည်းကိုလည်းပဲဟောပေးမယ်ဒီနှစ်ခုကိုပေါင်းဆက်ပြီးတော့ အနန္တ၅ပါးအားဥတိုက်ပူဇော်ခြင်းဆိုတဲ့ခေါင်းစည်းနဲ့ဟောပေးမယ်ပေါ့အဲ့တော့ယနေ့မိမိတို့16ဥဖွဲ့ပုံညာကာမိယုဝတီဖွဲ့ကုသိုလ်ပြုလာခဲ့တာ၄နှစ်ရှိပြီတပည့်တော်တို့တန်ခါတွေကိုဆုံးကတ်တာနဲ့အနန္တ၅ပါးကိုပူဇော်ရာရောက်တယ်ဘလို့များသက်ဆိုင်ပါတလေဒီလိုမေးစရာရှိတယ်ဒါလေးကိုဘုန်းကြီးဟာပြောပြပေးမယ်အနန္တ၅ပါးဆိုတာမိမိတို့ဗုဒ္ဓဘာသာဝင်တွေအလေးမြတ်ထားတဲ့ဖရာယရဏတရားယရဏတန်ခါယရဏမိဘနှစ်ပါးဆရာသမားတာဝန်တော်နန္ဒ၅ပါးလို့ခေါ်တယ်ဗုဒ္ဓဘာသာဝင်တွေကအနန္တောနန္ဒာ၅ပါးကိုသိပြီးတော့လေးမြတ်ထားကြတယ်။ဖိတ်စာတွေရိုက်ရင်အနန္တောနန္ဒာ၅ပါးဥထိတ်ထား၍ဒီစာသားလေးပါတယ်။နောက်ပြီးတော့လှူတဲ့တန်းတဲ့အခါမှာအနန္တောနန္ဒာ၅ပါးကိုဥထိတ်ထား၍ဒီလိုလေးမိမိတို့အနေနဲ့အာယုံပြုပြီးတော့မှန်ထားတယ်။ကြီးညာတဲ့ပုဂ္ဂိုလ်တွေကလည်းပဲဒီစာသားလေးတွေကိုအမျက်တနှိုးထည့်ပြီးတော့ကြီးညာကြတယ်။ဒါဗုဒ္ဓဘာသာဝင်ရဲ့နှလုံးသားမှာအနန္တောအနန္တ၅ပါးဘယ်နေရာမှာဥထိတ်ထားတယ်လဲဒါပေါ်လွင်စေတယ်နန္တောအနန္တ၅ပါးကိုဥထိတ်ထားတဲ့အကြောင်းပေါ်လွင်စေတဲ့အချက်ကလေးပဲအဲ့တော့ယနေ့မိမိတို့ဖွဲ့သူဖွဲ့သားတွေတန်ဃာတော်ရှင်မြတ်တွေကိုလာရောက်ပြီးတော့ဆုံးကတဲ့ဒါကိုခေါင်းကြီးကအနန္တောအနန္တ၅ပါးကိုပူဇော်ရာရောက်တယ်ဒီလိုပြောလိုက်တယ်ဒါလေးကိုပထမရှင်းပြပေးမယ်အဲ့တော့ပဝန်းကျင်ကကြည့်ရင်တော့မိမိတို့တွေဟာတန်ခါးတွေကိုဆုံးကတ်တယ်တန်ခါးကိုပူဇော်တယ်ဒီလိုပဲပြောလို့ရတယ်ဒါပေမဲ့လို့ဖျားရှင်ကိုလည်းပဲပူဇော်ပြီးသားဖြစ်တယ်တဲ့တရားယရနာကိုလည်းပူဇော်ပြီးသားဖြစ်တယ်တန်ခါးယရနာကိုလည်းပူဇော်ပြီးသားဖြစ်တယ်မိဘနှစ်ပါးကိုလည်းပဲပူဇော်မြတ်လို့ရရောက်တယ်ဆရာသမားတွေကိုလည်းပဲပူဇော်မြတ်လို့ရရောက်တယ်တဲ့အဲ့တော့ဖုရားရှင်ကိုဘယ်လိုပူဇော်ရာရောက်တယ်ဖုရားရှင်ပရိနိဗ္ဗာန်ဆံသွားပြီပဲဖုရားရှင်ပရိနိဗ္ဗာန်ဆံသွားတာတောင်မှနှစ်ပေါင်း2558နှစ်ပြည့်တော်မယ်လာမယ့်ကဆုံးလာပြည့်စုနှစ်ပေါင်း2558နှစ်ပြည့်တော်မယ်အဲ့တော့မြတ်စွာဘုရားရှိမှမရှိတော့ဘဲနဲ့ဖုရားရှင်ကိုဘယ်လိုပူဇော်ရာရောက်တယ်ဒါမျိုးလေးမေးစရာရှိတယ်အဲ့တော့ဘုန်းကြီးကမြတ်စွာဘုရားပရိနိဗ္ဗာန်ဆံဃာနီးမှာအရှင်အနန္ဒတဲ့ကဝါတန်ဃာတော်ရှင်မြတ်တေကိုမိန့်ကြားတော်မူတဲ့ဇာကားလေးကိုဘုန်းကြီးကကိုးကားပြီးတော့ပြောပေးမယ်။ဘုရားရှင်ကပရိနိဗ္ဗာန်ဆံဃာနီးမဟာတက္ကရတရား148ခုနှင့်ကဆုံးလာပြည့်နှင့်ပရိနိဗ္ဗာန်ဆံဃာနီးမှာဘုရားရှင်ကဘယ်လိုမိန့်ခဲ့လဲဆိုတော့ယောအာနန္ဒမယာဒေတိတောဓမ္မောစဝိနယောစဒေတိတောပညတ်တောသောမမေစီနာတထာအာနန္ဒာတဲ့တင်တို့ကိုငါဖျားနေနဲ့ဓမ္မလို့ခေါ်တဲ့သုတ်တံအဘိဓမ္မာပိဋကတ်တွေငါဖျားဟောကြားခဲ့တယ်တွင်တင်ခဲ့တယ်ဆုံးမခဲ့တယ်ဝိနယလို့ခေါ်တဲ့စီကံဥပရေတွေတင်တို့ကိုငါဖျားပညတ်တော်မူခဲ့တယ်အဲ့တော့သုတ်တံပိတကအဘိဓမ္မာပိတကဆိုတဲ့ဓမ္မဝိနည်းပိတကဆိုတဲ့ဝိနယဒီဓမ္မနဲ့ဝိနယကိုသင်တို့ငါဖျားဟောကြားတော်မူခဲ့တယ်ပညတ်တော်မူခဲ့တယ်အာနန္ဒာတဲ့ယောအာနန္ဒမယတေတိတော်ဓမ္မောစာဝိနယောစတေတိတော်ပညတ်တော်ယောအာနန္ဒမယဓမ္မောစာဝိနယောစတေတိတော်ပညတ်တော်သောမမစ္စေနတထာသောထူသောဓမ္မောစထူဓမ္မထူသုတ်တံပိဓမ္မာပိတကတ်တိ၎င်းသုတ်တံပိဓမ္မာလို့ခေါ်တဲ့ဓမ္မတိ၎င်းသောစာဝိနယောထူဝိနီပိတကတ်လို့ခေါ်တဲ့ဝိနယတိ၎င်းမမငါဖျားဤအစ္စေနာပရိဗ္ဗနိဗ္ဗံဆံလွန်ရာခါ၌ပရိနိဗ္ဗံဆံလွန်တော်မူခြင်းကြောင့်ဝောတင်တို့ဤတထဆေယဖျားတိဘဝိတတိဖြစ်ရလိမ့်မည်ငါဖျားပရိနိဗ္ဗာန်ဆံလို့ရှိရင်ငါဖျားဟောခဲ့တဲ့ပိဋကတ်၃ပုံနိကေ၅ရက်ဓမ္မကန္နာပုံ၈400အဆုံးမတွေအဲ့ဒီအဆုံးမတွေကသင်တို့ရဲ့ဆရာဖျားဖြစ်နေတည်ရလိမ့်မယ်လို့မြတ်စွာဘုရားကဟောခဲ့တယ်။အဲ့တော့မြတ်စွာဘုရားကဓမ္မဝိနည်းပိဋကတ်၃ပုံတည်ရှိနေသင်တို့ငါဖျားပရိနိဗ္ဗာန်ဆံတယ်လို့ပြောလို့မရဘူး။ငါဖျားတည်ရှိနေတယ်လို့ခေါ်တယ်တဲ့။ဘသူရိတန်တံမတီးရရှိရမှာလဲဆိုတော့လစ်စီလို့ခေါ်တဲ့ယဟန်ကောင်းယဟန်မြတ်တည်းရဲ့နှလုံးသားထဲမှာဖျားရှင်ရဲ့ပိဋကတ်အဆုံးမတွေ သင်ယူတယ်ပူချတယ်လိုက်နာတယ်ကျင့်သုံးတယ်ဒါဆိုရင်မြတ်စွာဘုရားပရိနိဗ္ဗာန်မဆန်မြတ်စွာဘုရားတတ်တော်တင်ကြရှိတယ်လို့ဒီလိုခေါ်ရတယ်အဲ့တော့ဘုန်းကြီးတို့အကျင့်မကောင်းတဲ့ပုဂ္ဂိုလ်တွေစာတက်ပေတဲ့ဖြစ်နေတယ်ဒါဆိုရင်တော့ဘုရားပရိနိဗ္ဗာန်မဆန်ဘူးလို့ပြောလို့မရဘူးအကျင့်ကောင်းတဲ့တန်ခါးတွေရဲ့နှလုံးသားထဲမှာအကျင့်ကောင်းတဲ့ဆိုတာဘာလဲဆိုတော့အပြစ်တွေကိုစေရနာနဲ့မကျူးလွန်ဘူးအပြစ်ရှိလို့ရှိရင်အပြစ်ကိုပြေပြောက်အောင်ကူစားတယ်အကတိတရားမလိုက်စားဘူးဆွေမျိုးမို့လို့ချစ်လို့မုန်းလို့ဒီလိုတရားတွေမလိုက်စားဘူးပုံမှန်ဓမ္မနဲ့နေထိုင်တယ်အဲ့ဒီလိုအကျင့်ကောင်းနေတဲ့တန်ဃာတော်ရှင်မြတ်တည်ရဲ့နှလုံးသားမှာစာပေကျမ်းဂန်တွေသင်ကြလေ့လာကြကျင့်သုံးကြဒီလိုဓမ္မဝိနည်းတွေအဲ့ဒီလက်စီပုဂ္ဂိုလ်ဆိုတဲ့ရန်ကောင်းရှင်မြတ်တည်ရဲ့နှလုံးသားမှာစာပေပိဋကသုံးပုံတည်ရှိနေပေမျှငါဖေရပရိနိဗ္ဗာန်စံနာမဟုတ်ဘူးတဲ့အဲ့ဒီပိဋကတ်တွေကသင်တို့ကိုဆုံးမရည်လိမ့်မယ်ပညာရည်လိမ့်မယ်ဘာမလုံးနဲ့ညာမလုံးနဲ့ဒါတွေကိုတားမြစ်ပြောဆိုလိမ့်မယ်မြတ်စွာဘုရားကဒါမျိုးမိတ်ဘုန်းကြီးတို့ရှင်းသူတော်ကောင်းတွေကတော့ဘယ်လိုမိတ်လဲဆိုတော့အခရာဧကမေကင်းစာဗုဒ္ဓရူပတမန်တိယအဲ့တော့ဓမ္မခန္ဓာပေါင်း8000လေးတောင်းနေမှာအခရာတစ်လုံးဟာဖေရတစုတဲ့ဘုရားတို့ဖရာရှင်ဟောကြားတော်မူတဲ့အဆုံးအမတစ်လုံးသည်ဖရာတစုနဲ့တူတယ်အခရာတစ်လုံးသည်ဖရာတစုနဲ့တူတယ်အဲ့တော့ဒီနေ့မိမိတို့အဖွဲ့သူဖွဲ့သားတွေစကိုင်းတော်ရဲ့များဆက်ကြအကြောင်းတိုက်တန်ဃာတော်340ကျော်ကိုအာယုံစုံကတ်တယ်နေစုံကတ်တယ်ညနေခါဖြောရေးစီပစီလောင်းလူတယ်လေးနှစ်မြောက်လေးချိန်မြောက်ရှိသွားခဲ့တယ်တန်ဃာတော်ရှင်မြတ်တွေကိုမိမိတို့ပူဇော်တယ်ဆိုတာနဲ့ဒီပိုင်းနဲ့တန်ဃာတော်ရှင်မြတ်တွေရဲ့နှလုံးသားထဲမှာတည်ရှိနေတဲ့ပိဋကအဆုံးအမတွေအဲ့ဒီပိဋကအဆုံးအမတွေဟာဆရာဖရာတွေပဲအခရာတစ်လုံးဖရာတစုအခရာတစ်လုံးဖရာတစုဆိုတော့တန်ဃာတော်ရှင်မြတ်တစ်ပါးရဲ့နှလုံးသားမှာတည်ရှိနေတဲ့ပိဋကတည်းအကျင့်ကောင်းတဲ့တန်ဃာတော်ရှင်မြတ်တွေရဲ့တန်တန်မှာတည်ရှိနေတဲ့ပိဋကအဆုံးအမတွေအဲ့ဒါဖရာတွေပဲတန်ဃာတော်ရှင်မြတ်တွေကိုရှိခိုးလိုက်တယ်ပူဇော်လိုက်တယ်ဆွံ့လူလိုက်တယ်ဖျားစုပေါင်းများစွာကိုပူဇော်ပြီးသားဖြစ်သွားတယ်။ဒါလေကြောင့်ဘုန်းကြီးကပြောတာမိမိတို့ယနေ့ကုသိုလ်လာပြုတယ်။ကုသိုလ်လာပြုတယ်။တာမညမျက်စိနဲ့ကြည့်ရင်တော့ဒါတန်ဃာတွေကိုဆုံးကတ်တာဒီလိုပဲပြောလို့ရတယ်။ခုနမျက်စွာပြာပရိနိဗ္ဗာန်စံဃာနီးမှာရှင်အာနန္ဒာကိုမိန်ကြားခဲ့တဲ့မိန်ခွန်းတော်ကိုကြည့်ရင်ဒီဓမ္မဝိနည်းလို့ခေါ်တဲ့ပိဋကတ်သုံးပုံအဆုံးအမတွေကဖျားတယ်တဲ့။ငါဖရားပရိနိဗ္ဗာန်စံတဲ့အခါအဲ့ဒီဓမ္မဝိနည်းတွေအတင်တို့ကိုဟောပြလိမ့်မယ်ဆုံးမရစ်လိမ့်မယ်ဖရားရှင်ကဒါမျိုးမိတ်ခဲ့တယ်။ရှေးဆရာတွေကအခရာတစ်လုံးကိုဖရားတစုနဲ့တူတယ်ဆိုတော့မိမိတို့ဒီနေ့ဖရားအစုပေါင်းများစွာကိုပူဇော်ခွင့်ရတယ်တဲ့။ဒါကြောင့်အနန္တ၅ပါးအားဥတိုက်ပူဇော်ရာရောက်တယ်။ဖရားယတနာကိုပူဇော်ရာရောက်တယ်လို့ဒါကိုဘုန်းကြီးကပြောခဲ့တာ။အဲ့တော့တတ်တော်တင်ရှားဖရားရှင်သာရှိတော်မူခဲ့မိမိတို့ရဲ့လုံရက်ကိုတာရုခေါ်มาပဲအဲ့တော့ဘုရားရှင်တာရုခေါ်တယ်ဆိုတာဘုရားရှင်နှစ်သက်တော်မူလို့ဘုရားရှင်ဒီလိုလုံရက်ကိုသဘောတူတော်မူတယ်ဆိုတဲ့အဓိပ္ပာယ်ပဲဒါလည်းပဲဘုရားရှင်ကိုပူဇော်ရာရောက်တာပဲဒါကြောင့်တန်ဃာတွေကိုဆုံးကတ်တယ်တန်ဃာတွေရှင်မြတ်တည်းရဲ့နှလုံးသားမှာတည်ရှိနေတဲ့ပိဋကတ်အဆုံးအမတွေကိုပူဇော်ပြီးသားဖြစ်တယ်အဲ့ဒီပိဋကတ်အဆုံးအမတွေကဘုရားရှင်တွေပဲအခရာတစ်လုံးဆိုရင်ဘုရားတစုနဲ့ညီမျှတယ်အဲ့တော့မိမိတို့ဘလောက်ဝမ်းသာစရာကောင်းလဲဆုံးကတ်တာကတော့တန်ဃာတွေကက်လိုက်တာဒီတန်ဃာတွေကအကျင့်ကောင်းပါတယ်ပိဋကတ်တွေကိုသင်ယူနေကြပါတယ်ဆိုရင်တန်ဃာတော်ရှင်မြတ်တည်းရဲ့နှလုံးသားမှာတည်ရှိနေတဲ့ဖရာစုစုကိုမိမိတို့ပူဇော်မြတ်လို့ရာရောက်တယ်ကိုယ်ကိုယ်ပူဇော်ရာရောက်တယ်ဒါလေးကိုသိစေချင်တာဒါမြတ်စွာဘုရားပရိနိဗ္ဗာန်စံဃာနီးမှာရှင်အာနန္ဒာကိုဆုံးမခဲ့တဲ့ဩဝါဒစကားလေးနောက်တခါဘုန်းကြီးတို့တရားတော်ကိုဘယ်လိုပူဇော်ရာရောက်တယ်လဲဒါလည်းမေးစရာရှိတယ်ဘုန်းကြီးတို့ဘုရားရှင်လက်ထက်တုန်းကပုံနာတယောက်စဉ်းစားတယ်ယတနာသုံးပါးကိုပူဇော်တယ်ဆိုတဲ့နေရာမှာဘုရားရှင်ကိုပူဇော်တယ်ဘုရားရှင်ရဲ့တတ်တော်ထင်ရှားရှိတော့ပူဇော်ရတာထင်ထင်ရှားရှားသိတာတယ်တန်ဃာတွေကိုပူဇော်တယ်တန်ဃာတော်ရှင်မြတ်တည်ကြီးတတ်တော်တရားရှိနေတော့တန်ဃာတော်ရှင်မြတ်တွေကိုရှိခိုးတယ်လှူဒန်းတယ်တန်ဃာတော်ရှင်မြတ်ကိုပူဇော်တာလည်းပဲသိတာထင်ရှားတယ်အဲ့တော့တရားတော်ကိုပူဇော်ခြင်းလို့ရှိရင်ဘယ်လိုပူဇော်မလဲသူစဉ်းစားလို့ခတ်သွားတယ်တရားတော်ပူဇော်ရတာမထင်မရှားဖြစ်နေဒီတော့မြတ်စွာဘုရားထံသွားပြီးတော့မေးလျှောက်တယ်မြတ်စွာဘုရား ဖရာယရဏတန်ခါယရဏကိုပူဇော်တာတော့တပီတော့နားလဲပါတယ်တရားယရဏကိုဘလိုနီးနဲ့ပူဇော်ရရောက်ပါတလေဒါလေးကိုတပီတော့မင်ကြားတော်မူပါဗျာလို့ပုံနာတယောက်ကမြတ်စွာဘုရားကိုတရားယရဏပူဇော်နီးသွားပြီးတော့မေးခဲ့ဘူးတယ်ဒီတော့မြတ်စွာဘုရားကပါမိန်နိုင်တယ်ဆိုတော့ပုံနာတဲ့ပိဋကတ်သုံးပုံဆိုတဲ့ဘုရားရှင်ဆုံးမတော်မူခဲ့တဲ့ပါဠိတော်ဒီပါဠိတော်တွေကိုဖွင့်ပြတဲ့အထာကရာဒီထာကရာတွေကိုထင်ကြအောင်ဖွင့်ပြတဲ့တီကာအဲ့ဒီပိဋကတ်သုံးပုံပါဠိထာကရာတီကာတွေကိုသင်ရန်လက်ကျက်ပြီးတော့မှတ်သားထားတဲ့ကျင့်သုံးလိုက်နာနေတဲ့ဘောဓုတရှိတဲ့ယဟန်ကိုပူဇော်ပါတဲ့ဒါမျိုးမိန်လိုက်တယ်ဒါဆိုရင်သင်တရားတော်ကိုပူဇော်ရာရောက်တယ်ဒီတော့ပုံနာကဘုဒ္ဓတရှိတဲ့ယဟန်ဆိုတာဘလို့ယဟန်မှလဲတပိတော်ကိုညွန်ပြပေးပါဗျာလို့လျှောက်တော့မြတ်စွာဘုရားကယဟန်တန်ဃာတွေကိုသာမေးကြည့်တော့ဒါမျိုးမိန်လိုက်တော့ပုံနာကယဟန်တန်ဃာတွေလည်းသွားပြီးတော့တပိတော်တရားပူဇော်ခြင်းနဲ့မြတ်စွာဘုရားကတရားပူဇော်ခြင်းပိဋကတ်သုံးခုဘုဒ္ဓတရှိတဲ့သင်ရန်လက်ကျက်ထားတဲ့အကျင့်ကောင်းတဲ့ယဟန်ကိုပူဇော်လို့ပြောတယ်ရှင်ဘုရားတို့ဘုဒ္ဓတရှိတဲ့ယဟန်ဆိုတာဘလို့ယဟန်ပါလဲဘသူပါလဲယဟန်တွေကိုသွားမိတော့ယဟန်တွေကအရှင်အာနန္ဒာကိုညွန်ပြလိုက်တယ်အရှင်အာနန္ဒာဟာပိဋကတ်သုံးပုံဘောဓုတာတွေကျွဲဝတဲ့ပိဋကတ်သုံးပုံဘောဓုတာတွေနဲ့ပြည့်စုံတဲ့ယဟန်ပဲဆိုပြီးတော့ရှင်အာနန္ဒာကိုညွန်ကြားလိုက်တော့အဲ့ဒီပုံနာရှင်အာနန္ဒာကိုတထောင်တန်သင်္ကန်းနဲ့သွားပြီးတော့လှူဒန်းပူဇော်ခဲ့ဘာဖြစ်လို့လဲဆိုတော့တရားယရဏကိုပူဇော်ခြင်းလို့တဲ့အဲ့တော့ဘုန်းကြီးတို့တရားယရဏပူဇော်ခြင်းဒီတရားကိုဆောင်ထားတဲ့ဘုဒ္ဓတာရှိတဲ့အကျင့်ကောင်းတဲ့လက်စီယဟန်တော်တွေကိုပူဇော်လိုက်လို့ရှိရင်တရားယရဏကိုလည်းပူဇော်ပြီးသားဖြစ်သွားတယ်တဲ့အဲ့တော့ဘုန်းကြီးတို့ယနေ့တန်ခါတော်ရှင်မြတ်တွေကိုဆွမ်းလာကတ်တယ်ခုနကဖရာရှင်ကိုလည်းပူဇော်ပြီးသားဖြစ်သွားတယ်ပိဋကတ်သုံးပုံအစုံမာရီအခရာတလုံးတလုံးသည်ဖရာတဆူနဲ့တူတယ်ဒီတော့ဖရာရှင်ကိုလည်းပူဇော်ပြီးသားဖြစ်သွားတယ်နောက်ပြီးတော့မြတ်စွာဘုရားကတရားတော်ကိုပူဇော်ခြင်းလို့ရှိရင်အဲ့ဒီတရားတွေကိန်းနေတဲ့ဘောဓုတရှိတဲ့ပိဋကတ်သုံးပုံတက်မြောက်တဲ့ယဟန်တော်ကိုပူဇော်ပါဒါမျိုးမိန်လိုက်တော့ခုတန်ဃာတော်ရှင်မြတ်တည်ဖရာရှင်ရဲ့ဟောကြားတော်မူခဲ့တဲ့တရားတော်ပိဋကတ်ဓမ္မခန္ဓာတွေကိုသင်အံလေ့ကျင့်နေတယ်ဒီတန်ဃာတွေကိုဆုံးကတ်လိုက်တယ်ရှ िख ိုးလိုက်တယ်ပူဇော်လိုက်တယ်အဲ့တော့တန်ဃာတွေကိုပူဇော်လိုက်တာနဲ့တန်ဃာတော်ရှင်မြတ်တည်ရဲ့နှလုံးသားမှာတည်ရှိနေတဲ့တရားဓမ္မခန္ဓာတွေကိုလည်းပူဇော်ပြီးသားဖြစ်သွားတယ်ဒီတော့တရားတော်ကိုလည်းပူဇော်ပြီးသားဖြစ်သွားတယ်ဒါကိုဘုန်းကြီးကပြောတာဒါကြောင့်အနန္တ၅ပါးဥတိုက်ပူဇော်ခြင်းဆိုတာယနေ့ဆုံးကပ်လိုက်တယ်ဒါပေမဲ့လို့ဘုရားရှင်ကိုလည်းပူဇော်ပြီးသားဖြစ်သွားတယ်တရားတော်ကိုလည်းပူဇော်ပြီးသားဖြစ်သွားတယ်ခုအရိယာတန်ဃာနဲ့တကားသာသနာတော်ကြီးမပြောက်ပြက်အောင်ဆောင်ရှောင်နေတဲ့တန်ဃာတော်ရှင်မြတ်တွေကိုလည်းပူဇော်ပြီးသားဖြစ်သွားတယ်တဲ့ဒါလေးတွေကတတိထားဖို့ကောင်းတဲ့အချက်ကလေးတွေအဲ့တော့မိမိတို့တန်ဃာတော်ကိုပူဇော်ရာရောက်တယ်တန်ဃာတော်ရှင်မြတ်တွေကိုပူဇော်တာကတော့ယခုထင်ရှားနေပြီဒါကြောင့်အထူးပြောစရာမလိုတော့နောက်ပြီးတော့မိဘဆရာသမားတွေကိုလည်းပဲပူဇော်ပြီးသားဖြစ်တယ်တဲ့ဒီဆုံးကပ်လိုက်တာဘာဖြစ်လို့လဲဆိုတော့မိမိတို့ရဲ့မိဘနှစ်ပါးအသက်ထင်ရှားရှိနေသည့်မိကြီးပေါ့ဒီလိုမိမိတို့ပုံညာကာမီယူဝတီအဖွဲ့ဖွဲ့စည်းလိုက်တယ်ဖွဲ့စည်းပြီးတော့တန်ဃာတော်ရှင်မြတ်တွေကိုနှစ်စဉ်ဆွံကနိုင်အောင်ဆွံကရင်နဲ့သီလကုသိုလ်တွေစောင့်တည်နိုင်အောင်ကြိုးစားကြတယ်တရားတွေကိုနာယူကြတယ်ကုသိုလ်စိတ်နဲ့အတူတကွာပျော်ပျော်ရွှင်ရွှင်နဲ့သွားကြလာကြတယ်ဒီလိုလုပ်နေတာကိုမိဘနှစ်ပါးကိုမေးကြည့်ကျေနပ်သလားမကျေနပ်ဘူးလားလို့တက်ရှိတင်ရှားရှိတယ်မေးကြည့်လိုက်ကျေနပ်မှာပါပျော်ရွှင်မှာပါအဲ့တော့မိဘကိုဓမ္မနဲ့ကျေးဇူးဆက်တာဒါမိဘကိုအကောင်းဆုံးပူဇော်တာပေါ့ဘုန်းကြီးတို့မိဘကိုကြွေမွေးပြုစုတယ်ဒါလည်းပူဇော်ခြင်းတစ်မျိုးပဲမိဘကျေနပ်အောင်ကုသိုလ်တရားတွေကိုစီပူလုပ်တယ်မိဘကသာဓုခေါ်တယ်ဒါလည်းပဲမိဘကိုကျေးဇူးဆက်နေတဲ့မျိုးအဲ့ဒီကျေးဇူးဆက်နေတဲ့မျိုးတွေကမိဘကုသိုလ်စိတ်ဖြစ်ပြီးတော့ဝမ်းမြောက်ပီတိဖြစ်အောင်လုပ်နိုင်တာပို့ပြီးတော့အကျိုးကြီးတယ်ပို့ပြီးတော့မြင့်မြတ်တယ်တဲ့ဒါကြောင့်ယနေ့မိမိတို့မိဘတွေတက်ချီထင်ရှားရှိခဲ့ရင်အိမ်ကြမေးကြည့်ပေါ့မိမိတို့ပေါင်းစုပြီးတော့ဒီလိုကုသိုလ်ပြုတယ်ဆုံးကတ်တယ်သီလဆောက်တည်တယ်တရားနာတယ်ပျော်ပျော်ပါပါသွားကြတယ်လာကြတယ်အဲ့တော့ဒီလိုလုပ်နေတာကိုမိဘတွေကနှစ်သက်တယ်သာဓုခေါ်ပါတယ်ဆိုရင်ဒါမိဘနှစ်ပါးကိုလည်းပဲ အကောင်းဆုံးပူဇော်ရာရောက်တယ်။ဒါကြောင့်ဘုန်းကြီးကတာမညမျက်စိနဲ့ကြည့်ရင်တော့ယနေ့ညဆက်ကြကြောင်းတိုက်ကိုဆွန့်လာကတ်တာပဲ။ဆွန့်လာကတ်တယ်ဆိုပေမဲ့ဖရာတရားတန်ကပူဇော်ပြီးသားဖြစ်တယ်ခုနပြောပြီးပြီ။မိဘနှစ်ပါးကလည်းပဲကျေနပ်မယ်အားရမယ်တာရုခေါ်မယ်မိဘနှစ်ပါးကိုလည်းပူဇော်ရာရောက်တယ်။တကယ်လို့မိဘနှစ်ပါးမရှိတဲ့သူတွေဆိုလို့ရှိရင်မှန်းကြည့်လိုက်မိမိတို့ဒီလိုလှုပ်ပုံကိုင်ပုံလေးတွေဒီလိုတရားနဲ့အညီနေတယ်ဒီလိုကုသိုလ်တွေလုပ်တယ်တမလွန်ဘဝကမိမိတို့ရဲ့မိဘနှစ်ပါးမိမိတို့ကိုမြင်ခွင့်ရတဲ့နေရာများရှိနေခဲ့ရင်ဘလောက်များကြည်နူးနေမလဲမှန်းကြည့်လိုက်တကယ်လည်းပဲကြည်နူးမှာပဲဩငါရဲ့မျိုးဆက်သာသမီတွေဟာငါရဲ့ကိုယ်စားသာသနာတော်ကြီးရှေးအောင်ဆောင်ရွက်နေကြတယ်သာသနာရှေးအောင်ဆောင်ရွက်နေတဲ့တန်ခါတော်တွေကိုတုံ့ပြန်ပူဇော်နေကြတယ်ဖရာတရားတန်ခါယရဏမြတ်သုံးပါးကိုအလေးမြတ်ထားကြတယ်တကယ်လို့မိဘနှစ်ပါးမရှိခဲ့အောင်တကယ်လို့ရှိသလိုမှန်းပြီးတော့မိဘနှစ်ပါးကမိမိတို့ကိုမြင်ခွင့်ရတဲ့ပုံပေါ်အမြင်ရောက်နေခဲ့တာတို့တွေဘလောက်ခေါ်ဆိုမလဲဒါကြောင့်မို့မိဘနှစ်ပါးကိုလည်းပဲဒီဆုံးကတ်တာဆိုတာပူဇော်ပြီးသားဖြစ်တယ်မိမိတို့ဂုံပကာတနမပါပါဘူးအဲ့တော့တန်ခါတော်ရှင်မြတ်တီမိမိတို့ကြေးရွာကမိမိတို့ရဲရွာကကျောင်းတိုင်လုပ်နေတဲ့ရဆက်ကြကျောင်းတိုင်လာပြီးဆွေမတော်မျိုးမတော်ဘာမှမသိတဲ့တန်ခါးကြီးစာတင်စာချလုပ်နေတာကြီးညိုလို့သီလတမာရီပညာနဲ့ပြည့်စုံတာကြီးညိုလို့မိမိတို့ဆုံးကက်ရတာစိတ်ချမ်းသာလို့လာပြီးတော့လှုပ်ကြတာဘာကုံဘာပကာတနာလိုချင်လို့မပါအောင်အဲ့တော့ဒီလိုလှုပ်ရက်တည်ပြီးမိဘနှစ်ပါးကိုပူဇော်ရာရောက်တဲ့မိဘနှစ်ပါးများတီးခွင့်ရခဲ့ရဲ့ယခုတက်ရှိထင်ရှားရှိနေခဲ့တဲ့မိဘတွေကိုမေးကြည့်ရင်ဒါရုခေါ်မယ်တဲ့ဒါဒီပင်မိဘကိုဓမ္မနဲ့ကျေးဇူးဆက်တာဒါကြောင့်မို့မိဘနှစ်ပါးကိုလည်းပူဇော်ရာရောက်တယ်နောက်ပြီးတော့ဆရာသမားဆရာသမားဆိုတာသင်ဆရာမင်းဆရာအားလုံးပါတယ်ခုတန်ဃာတော်ရှင်မြတ်တရားလည်းပဲမိမိတို့ရဲ့ဆရာတွေတဲ့ဘာဖြစ်လို့လဲတန်ဃာတော်ရှင်မြတ်တရားမကောင်းတာကိုတားမြစ်တယ်ကောင်းတာကိုညွန်ပေးတယ်ကုသိုလ်လုပ်တယ်ဘလို့စိတ်နဲ့လုပ်ကြဂုံပကတနာမမမောချာနဲ့ဂုံပကတနာဆိုတာအကုသိုလ်တရားတွေတန်ဃာတော်ရှင်မြတ်တရားဆုံးမကြတယ်အဲ့တော့ဂုံပကတနာမမောစွာနဲ့မလုံချာနဲ့ရိုးရိုးတန်တန်မေတ္တာတရားနဲ့ကုသိုလ်လုံချအချင်းချင်းအနေနာခံကြကုသိုလ်ပြုသွားတဲ့ကတယောက်နဲ့တယောက်သီးခံကြတယောက်နဲ့တယောက်အပြစ်မပြောချာနဲ့ဒါဘုန်းကြီးတို့တန်ဃာတွေကဆုံးမပေးတယ်အဲ့ဒီအဆုံးမပေးတာဒီပင်မိမိတို့ရဲ့ဆရာသမားဖြစ်သွားတယ်နောက်ဝိပဿနာရှုနည်းတွေကိုမြတ်စွာဘုရားလက်ထက်ကဆင့်သက်လာတဲ့ဝိပဿနာရှုနည်းတွေပျောက်ပြယ်မသွားအောင်စာရီကြက်ကြသင်အညာပို့ချကြလေလာကြလေလာပြီးတော့ဒကာဓမ္မတွေကိုတရားရှုမဏီတွေဟောကြပြောကြဒီတော့တန်ဃာတော်ရှင်မြတ်တေရဆရာသမားပို့ပြီးတော့တောင်စစ်သေးတယ်မြင့်မြတ်တဲ့ဆရာသမားတွေမိမိတို့လောကီဆရာတွေအမှလောကီရေးရအတွက်သင်ပေးတာစားဖို့တောက်ဖို့လုပ်ငန်းလုပ်ဖို့အတွက်သင်ပေးတာတန်ဃာတော်ရှင်မြတ်တရားနိဗ္ဗာန်ရောက်ကြောင်းသူတော်ကောင်းဖြစ်ဖို့ညွန်ပြပေးတာအဲ့တော့ဆရာသမားတွေဆိုတာတန်ဃာတော်ရှင်မြတ်တွေတန်ဃာတော်ရှင်မြတ်တွေကိုဆုံးကပ်လိုက်တာနဲ့ဆရာသမားတွေကိုလည်းပူဇော်ပြီးသားဖြစ်တယ်မိမိတို့ရဲ့ရွာမှာရှိတဲ့လောကီသင်ပေးတဲ့ဆရာမတွေဒီလောရက်ကိုကြည့်ရင်သူတော်ကောင်းစိတ်ရှိတဲ့ဆရာမအားလုံးဟာတာဓုခေါ်ကြမှာပါအဲ့တော့ဒီတော့သူတို့ဝမ်းမြောက်အောင်ကုသိုလ်ဖြစ်အောင်မိမိတို့ကတုံ့ပြန်ပြီဆိုတော့ဒါပါဖြစ်တယ်ဆရာသမားတွေကိုတုံ့ပြန်ပူဇော်ရာရောက်တယ်တဲ့ဒါကြောင့်ဘုန်းကြီးကအနန္တ၅ပါးအားဥတိုက်ပူဇော်ခြင်းဆိုတာဒီတရားကိုဟောပေးတာအဲ့တော့ယနေ့ပုညကမေယုဝတီအဖွဲ့ခုဘုန်းကြီးရဲ့တရားကိုစူးစူးဆိုက်ဆိုက်နားဆိုင်ပြီးတော့နားယူနေတယ်ဆိုရင်ဩငါတို့ဟာစတုံးကတော့ကိုတန်ဃာတွေကိုဆုံးကက်တယ်ဒီလိုပဲထင်ခဲ့တာယခုတော့ဖျားရှင်ကိုလည်းပဲပူဇော်ပြီးသားဖြစ်တယ်တန်ဃာတော်ရှင်မြတ်တေရဲ့တန်တန်မှာရှိနေတဲ့အခရာတလုံးတလုံးတရားဆုံးမတစ်ခုဟာဘုရားတဆူနဲ့တူပါလားငါတို့ဘုရားရှင်ကိုလည်းပူဇော်ပြီးသားဖြစ်သွားပြီတရားတော်ကိုပူဇော်ခြင်းလို့ရှိရင်ပိဋကတ်သုံးပုံတက်မြောက်တဲ့ကျင့်ကောင်းတဲ့တန်ဃာကိုပူဇော်ဆိုတော့တန်ဃာတော်ရှင်မြတ်တေကိုပူဇော်လိုက်တာနဲ့တရားတော်ကိုလည်းပူဇော်ပြီးသားဖြစ်သွားပြီတန်ဃာတွေကိုလည်းပဲယခုဆုံးကတ်တဲ့ရှိခိုးတဲ့ပူဇော်တယ်ပူဇော်ပြီးသားဖြစ်သွားပြီမိဘဆရာငါတို့ရဲ့လုံရက်ကိုကြည်နူးဝမ်းသာကြမယ်တာရုခေါ်မယ်ဒီတော့မိဘဆရာတွေကုသိုလ်ဖြစ်ကြမယ်ဒီလိုကုသိုလ်ဖြစ်သွားတာနဲ့မိမိတို့အနေနဲ့မိဘဆရာတို့လည်းအကောင်းဆုံးပူဇော်ရာရောက်ပြီတဲ့ဒ ဒါကြောင့်မို့ယနေ့ဆုံးကတဟာအနန္တ၅ပါးအားဥတိုက်ပူဇော်ရရောက်တယ်လို့ဘုန်းကြီးကပြောတာကောင်းပြီအဲ့တော့ပူဇော်ခြင်းမျိုးမျိုးတဲ့မှာဓမ္မနဲ့ပူဇော်တာအကောင်းဆုံးပဲဒါနဲ့ပတ်သက်ပြီးတော့ဘုန်းကြီးကအကောင်းဆုံးပူဇော်နည်းလေးကိုဆက်ပြီးတော့ပြောပေးမယ်အကောင်းဆုံးပူဇော်နည်းနဲ့ဆက်ပြီးတော့မြတ်စွာဘုရားဘလို့မိန့်ခဲ့လဲဆိုတော့ဘုန်းကြီးတို့ဘုရားရှင်ကိုယ်တော်မြတ်တာဝတိပိစေတဝန်ကျောင်းမှာတရင်သုံးတဲ့အချိန်အဲ့ဒီအချိန်မှာဘုရားရှင်ကိုယ်တော်မြတ်ကတန်ဃာတော်ရှင်မြတ်တွေကိုမိန့်ခဲ့တယ်ငါဘုရားနောက်၄လောက်လာကြာရင်ပရိနိဗ္ဗာန်ဆံတော့မယ်လို့မိန့်ကြားတော်မူခဲ့တယ်ဘုရားရှင်ပရိနိဗ္ဗာန်ဆံတာကမဟာတက္ကရ148ခုနှစ်ကဆုံးလာပြည့်နေ့လေးလားလောက်အလိုကမိန်ကြားခဲ့တာဆိုတော့မာသကရ148ခုပြာတူလားပြည့်လောက်ကမိန်ကြားတာဖြစ်မှာပေါ့ငါဖေရနောင်လေးလားလောက်ကြာရင်ပရိနိဗ္ဗာန်ဆံတော့မယ်ဒါမျိုးမိန်လိုက်တော့စေတဝန်အကြောင်းမှာပုထုဇဉ်ယဟန်900နေမတိထိုင်မသာဖြစ်ကြတယ်မိမိတို့အားကိုးရတဲ့မိမိတို့ကြည်ညိုလေးစားရတဲ့ဖရာယရနာနောင်လေးလောက်ကြာရင်လူလောကကြီးတွေက32ဘုံနေရကွယ်ပြောက်တော့မှာဆုံဆုံရတော့မှာအတူမရှိတဲ့ယရနာကြီးတံပိုးဖြတ်လို့မရတဲ့ယရနာကြီးဆုံဆုံရတော့မှာဆိုပြီးတော့ပုထုဇဉ်ယဟန်900နေမတိထိုင်မသာနဲ့တိုင်မင်းညဆွေနှွေးကြဘာလို့ကြမလဲနဲ့ဒီလိုဖြစ်ကြရတာလည်းပဲသဘာဝပါပဲဘုန်းကြီးတို့ယနေ့ဒီတရားနာနေကြတဲ့မိမိတို့ဖွဲ့သူဖွဲ့သားတွေလည်းဒီလိုပါပဲကိုယ်အိမ်တည်းအိမ်မှာအင်မတန်အားကိုးရတဲ့သားကြီးအင်မတန်အားကိုးရတဲ့သမီးကြီးအင်မတန်အားကိုးရတဲ့မိခင်ဖခင်တယောက်ယောက်များကင်စာယောဂါဖြစ်ပြီးတော့နောင်လေးလားလောက်ကြာရင်ကွယ်လွန်နိုင်တယ်လို့ဆရာဝန်ကြီးတူကမှတ်ချက်ပေးဘသူစိတ်ချမ်းသာပါလဲဘာဖြစ်လို့လဲကိုအားကိုးရတဲ့မိခင်ဖခင်ကိုအားကိုးရတဲ့သားသမီးဒီယတနာတွေဆုံးရှုံးသွားမှတွေးပြီးတော့ဘသူမှစိတ်မချမ်းသာနိုင်မအောင်စိတ်ဆင်းရဲကြပါပဲအဲ့တော့မိဘမောင်နှမတွေနဲ့နှိုင်းရှင်လို့မရတဲ့အတူမရှိတဲ့တံပိုးဖြတ်လို့မရတဲ့ဖရာယတနာနောင်လေးလကြာရင်ပြိဋိဘံဆန်တော့မယ်ဆုံးရှုံးရတော့မယ်ဆိုတော့ပုထုဇဉ်ယဟန်900နေမတိထိုင်မသာနဲ့ဘာလို့ကြမလဲတိုင်မင်းညာဆွေနှွေးကြဟိုနန်းလေးစူးစူးစူးစူးနဲ့စီဝေးလိုက်ကြတယ်ဒီလိုလုပ်နေကြတယ်အဲ့ဒီအချိန်မှာဘုန်းကြီးတို့အတ္တတ္ထမထေဆိုတဲ့ယဟန်တော်တစ်ပါးကထူထူခြားခြားပျောက်နေတယ်ယဟန်နေစီလည်းမလားယဟန်နေနဲ့လည်းတိုင်မင်းဆွေနှွေးမှုမလုပ်ပျောက်ချက်သာကောင်းနေတယ်ဒီတော့ယဟန်တော်တွေကအတ္တတ္ထမထေတွေ့တဲ့အခါငါရှင်ငါတို့ယဟန်တော်တွေကဖရာရှင်ပြိဋိဘံဆံတော့မယ်တဲ့လို့သိရတော့တိုင်မင်းညာဆွေနှွေးကြစူဝေးကြနဲ့လောက်ကြတယ်သင်ကငါတို့စီကိုလည်းမလာဘူးငါတို့နဲ့လည်းပဲမတိုင်မင်းဘူးလာလိုက်ခဲ့ဆိုပြီးတော့မြတ်စွာဘုရားထံခေါ်ပြီးတော့မြတ်စွာဘုရားကိုကြိုးကြောင်းသွားလျှောက်တာဆိုလိုတာကတော့နေနိုင်ရိုက်လိုက်တာဖရာလို့ဒီလိုဆိုလိုချင်တာပါပဲအဲ့တော့ဖရာကပြိဋိဘံဆံတော့မယ် तू ကတပါးတည်းပျောက်ချက်တာကောင်းနေတာကိုယဟန်တွေကဒါကိုသူ့အပေါ်မှာမကျေနပ်ကြတာမြတ်စွာဘုရားကိုကြိုးကြောင်းလျှောက်တော့မြတ်စွာဘုရားကဘာကြောင့်ဒီလိုနေရတာလဲဘာကြောင့်ယဟန်နေနဲ့တိုင်မြင်ဆွေးနွေးမှုမရှိရတာလဲဒီလိုမေးလိုက်တော့အတ္တတရမတရားလျှောက်တယ်မှန်လားပါဘုရားတဲ့မြတ်စွာဘုရားဟာနောင်လေးလကြာရင်ပြိဋိနိဗ္ဗာန်ဆံတော်မူတော့မယ်တပိတော့ဒီလိုစဉ်းစားမိပါတယ်ငါဟာလည်းပဲယဟန်ကိစ္စမပြီးသေးဘူးပုထုဇဉ်ပဲရှိသေးတယ်ငါအနေနဲ့မြတ်စွာဘုရားတတ်တော်တင်ကြရှိစဉ်အတွင်းပြိဋိနိဗ္ဗာန်မဆံမီအတွင်းမှာယဟန်တရားကိုကြိုးစားအထုတ်ပြီးတော့ယဟန်ကိစ္စပြီးအောင်ယဟန်နာဖြစ်အောင်ကြိုးစားမယ်။အဲ့ဒီလိုယဟန်တရားကိုအထုတ်ပြီးယဟန်နာဖြစ်အောင်ကြိုးစားခြင်းတည်ပြီးမြတ်စွာဘုရားကိုအကောင်းဆုံးတုံ့ပြန်ပူဇော်ရရောက်မယ်လို့တပည့်တော်ဒီလိုစဉ်းစားမိပြီးတော့ယဟန်နေထံလည်းမသွားခဲ့တာပါ။ယဟန်နေနဲ့လည်းပဲစီဝေးတိုင်းမင်းမှုမလုပ်ခဲ့တာပါမြတ်စွာဘုရားဆိုတော့မြတ်စွာဘုရားကတာရုခေါ်တော်မူတယ်။တာရုဘိက္ခုယဟန်နဲ့ကောင်းပါပြီစွာကောင်းပါပြီစွာတဲ့ကြည်တော့မြတ်စွာဘုရားကအဲ့တော့မြတ်စွာဘုရားပြိဋိဘံဆန္ဒကိုဆံဃာနီးခါမှာမြတ်စွာဘုရားကိုတရားထူးတရားမြတ်နဲ့လောဘဒေါသတွေကင်းအောင်လုပ်ပြီးတော့ပူဇော်မယ်ဆိုတဲ့ယဟန်တော်ကိုမြတ်စွာဘုရားတာထုခေါ်ခဲ့တယ်ဆိုတော့ဒီလမ်းစဉ်ဟာမြတ်စွာဘုရားလိုလားတော်မူတဲ့မြတ်စွာဘုရားနှစ်သက်တော်မူတဲ့လမ်းစဉ်ဆိုတာဒါဘုန်းကြီးတို့သိတာသွားတယ်ဒီတော့ဘုရားရှင်ကပါဆက်မိန်လေဆိုတော့ယတဘိကဝေယတဘိကဝေမယိတိနေဟောအတ္တိဒေနာအတ္တတေနာဝိယဘဝိတုံဝတ္တတိနာယိကနာတိပူဇင်တာမံပူဇင်တိဓမ္မာနုဓမ္မာပฏิပတ္တိယဗနမံပူဇင်တိ ယဟန်တို့တဲ့ငါဘုရားအပေါ်မှာကြည်ညိုပါれမြင်လိုပါれဆိုရင်ဟောဒီအတ္တတ္တထေလိုကျင့်ကြသူ့လိုပြုမှုကျင့်သုံးကြနာယီကန္တာရီပူဇင်တာမံပူဇင်တိဟိမံဤကန္တာရီပန္နန္တာစာဤသောပစ္စည်းဝတ္ထုတို့ဖြင့်ပူဇင်တာပူဇော်ကြတဲ့ပုဂ္ဂိုလ်တွေဟာမင်္ဂဘုရားကိုနာပူဇင်သည့်အကောင်းဆုံးအမျက်ဆုံးပူဇော်ရာမရောက်ကြပေကုန်။ငါဘုရားကိုပန်နေနန္တာရီဆွမ်းနေစီမိတွေနဲ့ပူဇော်ကြတယ်။ပူဇော်ရာရောက်ပါတယ်။ဒါပေမဲ့အကောင်းဆုံးပူဇော်ခြင်းအမွန်မျက်ဆုံးတုံ့ပြန်ပူဇော်ခြင်းဒီလိုတော့ပြောလို့မရသေးဘူးတဲ့။ဘလို့ပူဇော်ရမှာလဲဆိုတော့ဓမ္မနုဓမ္မပฏิပတ္တိယပဏာမံပူဇင်သည့်ဓမ္မနုဓမ္မပฏิပတ္တိယပဏာလောကုတ္တရာတရား၉ပါးလျော်သောအကျင့်မြတ်ဖြင့်ကမင်္ဂဘုရားကိုပူဇင်သည့်ပူဇော်ကြသည်မိကုန်၏အကောင်းဆုံးအမျက်ဆုံးပူဇော်ရာရောက်ကြပေကုန်၏ဣတိသို့ဘဂဝါသုံးလောကတုထာရှင်တော်မြတ်ဗျာသည်အဝောစာကရုဏာရှိသောပညာအားဖြင့်ဟောကြားတော်မူခဲ့ပါပြီတည်းအဲ့တော့ဘုရားရှင်ကိုယ်တော်မြတ်ကငါဘုရားကိုကောင်းဆုံးပူဇော်ခြင်းပန်နေနန္တာတွေစီမီတွေဆွမ်းတွေပူဇော်တာပူဇော်ရတော့ရောက်ပါတယ်တဲ့အကောင်းဆုံးအမျက်ဆုံးပူဇော်တယ်လို့တော့ငါဘုရားမတတ်မှတ်ပါဘူးငါဘုရားကိုအမျက်ဆုံးပူဇော်ခြင်းပါတယ်ဆိုရင်ဓမ္မနုဓမ္မပฏิပတ်နဲ့ပူဇော်ကြတဲ့အဲ့တော့ဓမ္မနုဓမ္မပฏิပတ်ဆိုတာဘာလဲလို့မေးရင်ဓမ္မဆိုတာမဖို့နိဗ္ဗာန်အနုဓမ္မပฏิပတ္တိလျော်တဲ့အကျင့်မဖို့နိဗ္ဗာန်အားလျော်တဲ့အကျင့်ဒါဆိုရင်သိနာမလဲသေးဘူးအဲ့တော့မြတ်စွာဘုရားကမဖို့နိဗ္ဗာန်အားလျော်တဲ့အကျင့်ဓမ္မနုဓမ္မပฏิပတ်နဲ့ငါဘုရားကိုအကောင်းဆုံးပူဇော်ရာရောက်တယ်ဒီလိုမိတ်အဲ့တော့မဖို့နိဗ္ဗာန်အားလျော်တဲ့အကျင့်ဆိုတာဘာလဲနိဗ္ဗာန်ရောက်ကြောင်းအကျင့်တဲ့အဲ့တော့နိဗ္ဗာန်ရောက်ကြောင်းအကျင့်ကိုပဲသိပြီးတော့နားမလဲသေးပါဘူးနိဗ္ဗာန်ရောက်ကြောင်းအကျင့်ကဘာတွေလဲဘလို့စံနဲ့သတ်မှတ်ပါလဲဒါဆိုရင်လောဘဒေါသမောဟနေကြောင်းအကျင့်လောဘဒေါသမောဟငြိမ်းကြောင်းအကျင့်အဲ့ဒီအကျင့်ဟာဓမ္မနုဓမ္မပฏิပတ်လို့ခေါ်ရတယ်။ကိုကဘယ်ကျင့်စဉ်ကိုပဲလုပ်လို့ဒါနာကိုပဲလုပ်လို့သီလကိုပဲစောင့်တီးစောင့်တီးဘာဝနာကိုပဲပွားပွားဝေယဝစ္စာကိုပဲလုပ်လို့ဘာကိုပဲလုပ်လို့ဓမ္မနုဓမ္မပฏิပတ်ဖြစ်ရင်မြတ်စွာဘုရားကိုပူဇော်ရာရောက်တယ်ဓမ္မနုဓမ္မပฏิပတ်ဆိုတာနိဗ္ဗာန်ရောက်ကြောင်းအကျင့်နိဗ္ဗာန်ရောက်ကြောင်းကျင့်ဆိုတာလောဘဒေါသမောဟနေကြောင်းကျင့်လောဘဒေါသမောဟငြိမ်းကြောင်းကျင့်တဲ့အဲ့တော့ကိုယ့်ရဲ့လုံရက်ကလေးတစ်ခုလုပ်တယ်ဒါနာပြုတယ်လောဘဒေါသမောဟတွေကအရင်နဲ့ဆိုင်နေလာတယ်လောဘသိမ့်မကြည့်တော့ဘူးဒေါသတွေနေပါသွားတယ်မောဟတွေနေပါသွားတယ်မာနာတွေနေပါသွားတယ်ဒါဆိုရင်ဓမ္မနုရူပပฏิပတ်ဖြစ်သွားပြီဖြစ်သွားရင်ဘုရားရှင်ကိုအကောင်းဆုံးပူဇော်ရာရောက်တယ်ဒီလိုမှမဟုတ်ဘဲနဲ့ဒါနာတော်ပြုပါရဲ့တိလာတွေလည်းပဲစောက်တီးပါရဲ့တရားရိပ်သားတွေလည်းပဲဝင်ပါရဲ့အဲ့ဒီလိုကုသိုလ်လုပ်ရင်းလုပ်ရင်းနဲ့လောဘတွေကကြီးကြီးလာတယ်ဒေါသတွေကပိုပြီးတော့ဆိုးလာတယ်မာမာနတွေကခတ်ထန်လာတယ်ဒါဆိုရင်ဓမ္မနုဓမ္မပฏิပတ်မဖြစ်တော့နိဗ္ဗာန်ရောက်ကြောင်းကျင့်မဟုတ်နိဗ္ဗာန်ရောက်တယ်ဆိုတာလောဘဒေါသတွေနည်းပြီးတော့ကုန်သွားမှနိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုတယ်ရဟန္တာဖြစ်တာအဲ့တော့မကုန်ခင်မှာနည်းပါဖို့လိုတယ်လေဒီတော့ဓမ္မနုဓမ္မပฏิပတ်ဖြစ်ဖို့ဆိုတာစီပွားရေးလုံးလည်းပဲလောဘဒေါသမောဟတနည်းတည်းတနည်းနေအောင်ကျင့်ရတယ်။ဒါနာပြုတယ်လောဘဒေါသမောဟတနည်းတည်းတနည်းနေအောင်ကျင့်ရတယ်။ပါးလာအောင်ကျင့်ပေးရတယ်။သီလဆောက်တည်တယ်တရားရှိမှတ်တယ်မနစ်ကငါနဲ့ဒီနှစ်ငါနဲ့နှိုင်းရှင်ကြည့်ဒီနှစ်ငါလောဘဒေါသလေးတွေနေသွားတယ်ဒါဆိုရင်ဓမ္မနုဓမ္မပฏิပတ်ဖြစ်တယ်။ဘုရားရှင်ကိုပူဇော်ရာရောက်တယ်နိဗ္ဗာန်ရောက်ကြောင်းကျင့်ကိုကျင့်ရာရောက်တယ်တဲ့။ဒါကြောင့်ဘုန်းကြီးတို့တရားအားထုတ်တဲ့အခါမှာဆရာသမားတွေကဆိုခိုင်းတာလေးရှိတယ်လေ။ဣမာယဓမ္မနုဓမ္မပฏิပတ္တိယဗုဒ္ဓံပူဇေမိ။ဒါမျိုးလေးတွေဒီကျင့်မြတ်တဲ့ဘုရားတရားတန်ခါကိုပူဇော်ပါれဆိုပြီးတော့ပူဇော်လေးရှိတာ။အဲဓမ္မနုဓမ္မပฏิပတ်နဲ့ပူဇော်ရင်မြတ်စွာဘုရားတာရုခေါ်တဲ့ပူဇော်နည်းပဲ။မြတ်စွာဘုရားအနှစ်သက်ဆုံးအကြိုက်ဆုံးပူဇော်နည်းတဲ့ဓမ္မနုဓမ္မပฏิပတ်ဆိုတာနိဗ္ဗာန်ရောက်ကြောင်းအကျင့်နိဗ္ဗာန်ရောက်ကြောင်းအကျင့်ဆိုတာလောဘဒေါသမောဟမာနနေကြောင်းအကျင့်ငြိမ်းကြောင်းအကျင့်တဖြည်းဖြည်းနဲ့နေပါသွားရမယ်။ဒါဆိုရင်ဓမ္မနုဓမ္မပฏิပတ်ဖြစ်တယ်။ကဲအားလုံးတရားထိုင်ပြီးတဲ့အခါမှာပူဇော်တာလေးကိုအားလုံးလက်အုပ်ချီလိုက်လိုက်ဆိုလိုက်။ဣမာယဓမ္မနုဓမ္မပฏิပတ္တိယဗုဒ္ဓံပူဇေမိ อิมายะธัมมานุธัมมาปฏิปัตติยาธัมมังปูเสมิอิมายะธัมมานุธัมมาปฏิปัตติยาตังกังปูเสมิโลกุตตระเตยาโกบาอาลโยโตอิเจญญะปฏิปัตภิญพยาศีกูปูโซบาอิเตยาโรกูปูโซบาอิตังฆาโรกูปูโซบาอิมิภะนะปากูปูโซบาอิเสยาตมาโกปูโซบาอิดาพ่อนี่รู้เตยาชุ่มะเตစေတဝဉာရဲ့ယောဂီတွေကိုဆရာသမားတွေကချက်ခိုင်းပြီးပူဇော်ခိုင်းတဲ့ပါဠိတွေအဲ့တော့ကိုယ့်ရဲ့လုံးရဲ့တကူဟာဓမ္မနုဓမ္မပฏิပတ်ဖြစ်နေတယ်ဆိုရင်အနန္တောအနန္တငါးပါးကိုအကောင်းဆုံးအမျက်ဆုံးပူဇော်ရာရောက်တယ်ပြောင်းမြန်ပြန်လာမိမိတို့ရဲ့ကျင့်စဉ်တရားတွေဟာဓမ္မနုဓမ္မပฏิပတ်မဖြစ်ပါဘူးဆိုရင်ဒါအနန္တောအနန္တငါးပါးယတနာ၃ပါးအကောင်းဆုံးပူဇော်တယ်လို့ပြောလို့မရဘူးတဲ့ဒါကြောင့်ဓမ္မနုဓမ္မပฏิပတ်ဖြစ်ဖို့ရည်ကြီးတယ်။ပြန်ပြောမယ်ဓမ္မနုဓမ္မပฏิပတ်ဖြစ်ရင်ယတနာ၃ပါးနန္ဒောနန္ဒ၅ပါးကိုအမျက်ဆုံးအကောင်းဆုံးပူဇော်ရာရောက်တယ်။ဓမ္မနုဓမ္မပฏิပတ်အကျင့်ဆိုတာနိဗ္ဗာန်ရောက်ကြောင်းအကျင့်။နိဗ္ဗာန်ရောက်ကြောင်းအကျင့်ဟုတ်မဟုတ်သိကြပါတယ်ဆိုရင်ပြန်စစ်ကြည့်လိုက်။လောဘဒေါသမောဟမာနမာနနေကြောင်းအကျင့်။လောဘဒေါသမောဟမာနမာနငြိမ်းကြောင်းအကျင့်တဲ့။တဖြည်းဖြည်းနဲပါသွားရင်ဒီကျင့်ဟာဓမ္မနုဓမ္မပฏิပတ်ဖြစ်ပြီးတော့ပူဇော်ရာရောက်တယ်ကိုယ်လည်းပဲနိဗ္ဗာန်နဲ့တဖြည်းဖြည်းနှီးသွားတယ်အဲ့ဒီလောဘဒေါသမောဟတွေကနဲပါရာနေကုန်သွားပြီဆိုတာနဲ့ယဟန္တာဖြစ်ပြီးတော့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုတာဒါကြောင့်ကုန်ဖို့ရည်ကြီးတယ်အဲ့တော့မိမိတို့အဖွဲ့တွေစဉ်းစားရမှာကမိမိတို့ကုစုပေါင်းပြီးတော့ဒါနပြုကြတယ်မိမိတို့ရဲ့ဒါနဟာဓမ္မနုဓမ္မပฏิပတ်ဖြစ်ပါသလားဒါလေးစဉ်းစားကြည့်အဲ့တော့ဒီအဖွဲ့မဖွဲ့စည်းခင်တုန်းကမိမိတို့မှာဒီလောက်ကုသိုလ်ရသလားဒါလေးစဉ်းစားကြည့်အဲ့တော့ဒီအဖွဲ့ဖွဲ့စည်းပြီးတော့ကုသိုလ်ပြုတယ်ဟိုတုန်းကနဲ့စာဟိုတုန်းကငွေလေးတွေရလာလို့ရှိရင်ဘာဝတ်ထည်လေးဝယ်မယ်ဘာလေးအသေးစမ်းပေါ်နေတယ်လှပအောင်ဘလို့လှုပ်လိုက်မယ်ဒါဆိုရင်လောဘတွေအတိုးမှာခုကြတော့ဒီဖွဲ့စည်းလေးဖွဲ့စည်းလိုက်တာနဲ့ငါတို့ဆုံးကမယ်တရက်ကိုဘလောက်စုမယ်သွားတဲ့အခါမှာဘာတွေကမယ်တန်ခါးတွေကိုဘလို့လှူဒန်းမယ်ဒါဆိုရင်တန်ဃာတွေအပေါ်မှာချမ်းသာစေခြင်းနဲ့စိတ်မေတ္တာတရားဖြစ်သွားတယ်။တန်ဃာတော်ရှင်မြတ်တွေသာသနာ့လို့လှူဆောင်တဲ့နေရာမှာချမ်းသာစေခြင်းနဲ့စိတ်ဆွမ်းကွမ်းနဲ့မပင်ပန်းစေခြင်းနဲ့သဘောမေတ္တာတရားတွေပါသွားတော့လောဘဒေါသတွေနည်းသွားတယ်။ဒီလိုအစ်စ်မှန်လောဘဒေါသတွေနည်းသွားတယ်ဆိုရင်မိမိတို့ရဲ့အဖွဲ့အစည်းပြုလုပ်တဲ့ကုသိုလ်ဟာဓမ္မနုဓမ္မပฏิပတ်ဖြစ်သွားတာ။ဒါဆိုရင်အနန္တောအနန္တ၅ပါးကိုအမျက်ဆုံးတုံ့ပြန်ပူဇော်ရာရောက်သွားပြီ။ဒါလေးကိုဘုန်းကြီးအသိစေခြင်းလားဒီလိုမှမဟုတ်ပဲနဲ့အဖွဲ့စည်းတော်ဖွဲ့ထားပါရဲ့မာမာနာတွေနဲ့ပြိုင်နေကြတယ်ဒေါသတွေနဲ့ငါကဘလောက်ထဲတာငါကြဘလို့ဒေါသမာမာနာတွေကြီးနေတယ်ဆိုရင်အဲစဉ်းစားကြည့်လိုက်ဒီဖွဲ့စည်းတဲ့ဝင်လိုက်မှာလောဘဒေါသတွေများလာတယ်ဆိုရင်တမာနုဓမ္မပฏิပတ်မဖြစ်တော့မဖြစ်တော့ဘူးဆိုရင်ဘာဖြစ်လဲနိဗ္ဗာန်ရောက်ကြောင်းအကျင့်မဟုတ်တော့ဘူးပေါ့နိဗ္ဗာန်ရောက်ကြောင်းအကျင့်မဟုတ်ရင်ဘုရားရှင်သာဓုခေါ်ပါမလားမခေါ်တော့ဘူးဘုရားရှင်တရားတန်ခါမိဘဆရာအကောင်းဆုံးပူဇော်ရာမရောက်တော့တကယ်လို့ယတနာ၃ပါးနဲ့မိဘဆရာတွေကမိမိတို့ရဲ့မာမာနာပြိုင်နာတွေအတ္တပြိုင်နေတာတွေကိုသိသွားခဲ့ရင်ဘယ်လိုလုပ်ဝမ်းသာနိုင်မလဲလောဘဒေါသတွေကဒီဖွဲ့စည်းဖွဲ့လိုက်မှတိုးလာပါတယ်ဆိုရင်ဒါဓမ္မနုဓမ္မပฏิပတ်မဖြစ်တော့ဒါလေးတွေကတည်ထားစရာအကောင်းတဲ့အချက်ကလေးတွေဒါကြောင့်မို့လောကုတ္တရာတရားကိုပါလျော်တော်ဤအကျင့်မြတ်ဖြင့်နိဗ္ဗာန်ရောက်ကြောင်းဖြစ်သောဤအကျင့်မြတ်ဖြင့်လောဘဒေါသမောဟမာနနေပါကြောင်းငြိမ်းကြောင်းဖြစ်သောဤအကျင့်မြတ်ဖြင့်ဘုရားရှင်ကိုပူဇော်ပါ၏တရားတော်ကိုပူဇော်ပါ၏အရိယတန်ခါနှင့်တကဝယကုသာသနာတော်၏ရှေးအောင်ဆောင်ရွက်နေကြတဲ့တန်ခါတော်ချင်းမြတ်ပေါင်းကိုပူဇော်ပါ၏ကျေးဇူးချင်းမိဘနှစ်ပါးကိုပူဇော်ပါ၏ဆရာသမားပေါင်းကိုပူဇော်ပါ၏နေ့စဉ်ဒါမျိုးလေးရှိခိုးပူဇော်ပေးရတယ်ဒါဆိုရင်မိမိတို့ရဲ့ ရတနာ၃ပါးအနန္တအနန္တ၅ပါးကိုဖိဆာထဲမှာအနန္တ၅ပါးကိုဥထိပ်ထား၍ဒီလောက်ကလေးနဲ့ရတော့အကောင်းဆုံးပူဇော်ရတော့ဘယ်ဖြစ်သေးပါ့မလဲ။အဲ့တော့လောဘဒေါသမောဟနည်းအောင်ကျင့်ပြီဆိုရင်ဒါတွေကဖြစ်သွားတော့တာပဲ။ဓမ္မနဲ့ဓမ္မပတိပဲဖြစ်သွားရင်အကောင်းဆုံးပူဇော်ရရောက်တယ်တဲ့ဒါလေးကိုဘုန်းကြီးကသိစေချင်တာ။အဲ့တော့ဘုန်းကြီးတကူပြောပြအောင်မယ်။ဒါမှမိမိတို့အမှန်တရားကိုသိတဲ့ပညာတရားတွေနှလုံးသားထဲမှာဂိမ်သွားမှာပညာဆိုတာဘာလဲမင်းအမှန်တရားကိုသိတာဒါလှုပ်တင်တဲ့ဒါမလှုပ်တင်မှုဒါပြောတင်တဲ့စကားဒါမပြောတင်တဲ့စကားအမှန်တရားကိုသိသွားရင်ဒါပညာလို့ခေါ်တယ်ဘွဲ့ဒီဂရီရတိုင်းပညာကြီးတာမဟုတ်ဘူးအဲ့တော့တချို့ဘွဲ့ဒီဂရီတော့ရပါရဲ့ပြောတင်မပြောတင်နားမလဲလှုပ်တင်မလှုပ်တင်နားမလဲဂုံပကာတနာနဲ့နှစ်သာရမခွဲခြားတတ်ဘူးဒါဆိုရင်သူ့ကိုဘွဲတော်ရထားပါရဲ့ပညာဓာတ်တို့သတ်မှတ်ရတာခက်ခဲပါတယ်အဲ့တော့ပညာဆိုတာတကယ်တော့အမှန်တရားကိုသိတာဒါကိုပညာလို့ခေါ်ရတယ်အဲ့တော့ဘုန်းကြီးတို့ဒီပညာလေးတိုးပွားတော့ဘုန်းကြီးတခုပြောပေးမယ်ဘုန်းကြီးတို့မြန်မာတနိုင်ငံလုံးမှာပဋ္ဌံဘွဲတွေဆိုတာကျင်းပါတယ်ဘာဖြစ်လို့လဲဖရာရှင်ကိုဓမ္မနဲ့ပူဇော်မယ်မြတ်စွာဘုရားကဒွေမာဘိကဝေပူဇာကတမဒွေအာမိသာပူဇာစဓမ္မပူဇာစဣတရကံဘိကဝေဣမာတံတွေနံပူဇာနံယရိတံဓမ္မပူဇာတိယဟန်တို့တဲ့ပူဇော်နည်းနှစ်မျိုးရှိတယ်ပစ္စည်းနဲ့ပူဇော်ခြင်းတရားနဲ့ပူဇော်ခြင်းဒီလိုပူဇော်ခြင်းနှစ်မျိုးရှိတယ်အဲ့ဒီပူဇော်ခြင်းနှစ်မျိုးထဲမှာတရားနဲ့ပူဇော်ခြင်းဟာအမျက်ဆုံးလို့မြတ်စွာဘုရားကဟောခဲ့တော့ဘုန်းကြီးတို့မြန်မာနိုင်ငံတနိုင်ငံလုံးပဋ္ဌံပွဲတွေကျင်းပလိုက်ကြတာမြို့ရောတော်ရောနေရာတကာပဋ္ဌံပွဲတွေကျင်းပနေကြတယ်အဲ့တော့ဘာဖြစ်လို့လဲဖရာရှင်ကဓမ္မနဲ့ပူဇော်တာတရားနဲ့ပူဇော်တာအမျက်ဆုံးလို့မြတ်စွာဘုရားကချီးကျူးတော်မူခဲ့တော့ပဋ္ဌံတရားတွေပူဇော်လိုက်ကြတာအဲ့တော့တချို့ရည်ရွယ်ချက်ကလည်းပဲပဋ္ဌံတရားတော်ကြီးဟာသာသနာ့ကွယ်တဲ့အခါအစာဆုံးကွယ်မှာသာသနာမကွယ်အောင်မိမိတို့အနေနဲ့ပဋ္ဌံတရားတော်ကြီးကိုပူဇော်ကြစို့ဒီရည်ရွယ်ချက်တွေနဲ့ပူဇော်ကြတာအဲ့ဒီရည်ရွယ်ချက်ထီတော့ကောင်းမှသေးတယ်ဒါပေမဲ့လို့ဓမ္မနဲ့ပူဇော်တယ်ဆိုတဲ့နေရာမှာလည်းပဲဘုန်းကြီးတို့ဗဇက်ကဓမ္မနဲ့ပူဇော်တယ်လို့ပြောနေတယ်။ဒါပေမဲ့လို့အတွင်းနှစ်သာရအားဖြင့်ဓမ္မတွေကျင်းသွားတယ်မြတ်စွာဘုရားကဆုံးမတာတယ်ဒီဆုံးမတွေမလိုက်နာဘဲနဲ့ထင်းတယ်လို့ကျဲနေတယ်ဆိုရင်ဒါဟာဘုန်းကြီးတို့သာသနာပြုရာမရောက်ပါဘူးပူဇော်ရာမရောက်ပါဘူး။ဘုန်းကြီးကဘာဖြစ်လို့ပြောတာလဲဓမ္မနဲ့ပူဇော်တာအကောင်းဆုံးပူဇော်တာဆိုပေမဲ့စိတ်နေစိတ်ထားရည်ရွယ်ချက်ကလိုအပ်သေးတယ်ပေါ့ဥပမာအပြင်ပဋ္ဌံပွဲကျင်းပါတယ်ရည်ရွယ်ချက်ကရံပုံငွေကျန်အောင်လို့ဒါဆိုရင်သွားပြီရည်ရွယ်ချက်တွေပါသွားပြီပဋ္ဌံပွဲကျင်းပါတယ်ပဋ္ဌံပွဲကျင်းပါတဲ့အချိန်မှာတရားဓမ္မတွေကမစားကောင်းတဲ့အစာစားရညာကျင်တုတ်တီကတ်တန်ဃာတော်ရှင်မြတ်တရားဖုံပြီးတန်ဃာတော်ရှင်မြတ်တရားရဲ့တန်တန်မှာဝီနည်းသီလတွေပျက်စီးသွားတယ်အဲ့တော့သာသနာပြုတယ်သာသနာဆိုတာဘာလဲမြတ်စွာဘုရားရဲ့အဆုံးအမမြတ်စွာဘုရားကညစာမစားပါနဲ့ဆိုတာတရားဓမ္မတွေကသွားပြီးတော့မစားကောင်းတာတွေကိုကြီးညိုပြီးတော့ကတ်တော့ကိုကျင့်သီလတွေအာနေသွားတယ်သာသနာကြီးညှိုးမိန်သွားတယ်အဲ့တော့ပြုတော့သာသနာပြုတယ်လို့ပြောတယ်တကယ်ဖြစ်သွားတာသာသနာအဆုံးအမတွေမြတ်စွာဘုရားအဆုံးအမတွေကြောက်ပြဲသွားတယ်ဒါသာသနာအာနေစီရာရောက်တယ်ဒါလေးတွေကိုဘုန်းကြီးကသိစေခြင်းနဲ့ဒါကြောင့်ဓမ္မနဲ့ပူဇော်တိုင်းမဟုတ်ပါဘူးဓမ္မနဲ့ပူဇော်တဲ့နေရာမှာဓမ္မနုဓမ္မပฏิပတ်ဖြစ်ဖို့လိုတယ်ဒါလေးကိုပြောချင်တာအဲ့တော့ဘယ်လိုလဲဆိုတော့ဓမ္မနုဓမ္မပฏิပတ်ဖြစ်ဖို့လိုအပ်တယ်ဆိုတာဆရာရောတက္ကရောဒါလေးရဲ့လိုအပ်တယ်တန်ဃာတွေဘက်ကလည်းပဲရံမုံငွေများများကျန်ဖို့ရံမုံငွေများများကျန်ရင်ကြောင်ကြီးတွေစောက်ဖို့ဒီလိုစိတ်တွေစောနေတယ်တက္ကရမတွေကလည်းပဲပဋ္ဌံပွဲမှာဘာရိကတ္တကောင်းနေမစားကောင်းတာစားကောင်းတာမသိကပ်ဖို့ပဲသိတယ်ဒီတော့မြတ်စွာဘုရားရဲ့အဆုံးအမဝိနည်းသိက္ခာပုဒ်တိညွန့်နှံသွားရဲ့ဆိုရင်ဒါဟာသာသနာပြုရာရောက်ပါသလားမရောက်တော့သာသနာတောင်ညွန့်နှံသွားတဲ့အာနေသွားတဲ့ဘာဖြစ်လို့လဲဓမ္မနုဓမ္မပฏิပတ်မဖြစ်တော့မြတ်စွာဘုရားနဲ့သာဓုမခေါ်ပါဘူးအဲ့တော့ဓမ္မနဲ့ပူဇော်တာကောင်းတယ်ဆိုပေမဲ့ဓမ္မနုဓမ္မပฏิပတ်ဖြစ်ဖို့လိုတယ်ဓမ္မနုဓမ္မပฏิပတ်ဖြစ်ဖို့ဆိုတာဘာပြောတာလဲနိဗ္ဗာန်ရောက်ချောင်းအကျင့်လောဘဒေါသမောဟနေချောင်းအကျင့်လောဘဒေါသမောဟငြိမ်းချောင်းအကျင့်ဒါ ड़ी ဖြစ်ဖို့လိုအပ်ပါတယ်။ဒါလေးတွေကတိမ်မွေ့တယ်၊နူးညံ့တယ်။ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေကတော့အသိဉာဏ်ကတိတ်ပြီးတော့ဘာသာရေးနဲ့ပတ်သက်လို့မပြေဝါတော့လှူရင်ကုသိုလ်ရတယ်၊ဒီလိုပဲထင်ကြတယ်။လှူလိုက်တဲ့အတွက်သာသနာတော်ကြီးညှိုးနှွမ်းသွားတယ်၊ပျောက်ကွယ်သွားတယ်၊ဘလောက်နှင်နာစရာကောင်းလဲ။ဒါလေးတွေကိုဘုန်းကြီးကသိစေချင်တာ ဒါဘုန်းကြီးကဘယ်နေရာမှာဒါမျိုးပြောတာမဟုတ်ပါဘူးပဋ္ဌာန်းပွဲတွေဘုန်းကြီးတွေ့ဘူးတဲ့နေရာလေးတွေကိုမှန်းပြီးတော့ဒါပြောတာပါဒါကြောင့်ဘုန်းကြီးကဒီเจ้าမှာဆိုလို့ရှိရင်စစ်မှန်တာတွေကနဲလာတဲ့ကပဋ္ဌာန်းပွဲတွေလာပြီးရင်မလိုက်ပါနဲ့ဘုန်းကြီးကိုပဋ္ဌာန်းပွဲရွတ်ဖို့လာမလျှောက်ပါနဲ့ဘုန်းကြီးကတော့အပြက်ပိတ်ထားတယ်ဘာဖြစ်လို့လဲမှန်ကန်ရင်တော့ကောင်းတာပေါ့မမှန်မကန်တဲ့လလဘလိုချင်လို့ရံပုံငွေကြံချင်လို့ညစာတွေစားပြီးတော့ဒါမျိုးတွေရွတ်တယ်ဆိုရင်သာသနာစီပင်စရာမရောက်ဘဲနဲ့အားနည်းရဲသွားနိုင်တယ်ဒါဆိုရင်ဓမ္မနုဓမ္မပိပတ်နိဗ္ဗာန်ရောက်အကြောင်းအကျင့်ဖြစ်ပါသလားစဉ်းစားဖို့စဉ်းစားဖို့ဘုန်းကြီးကပြောတာအဲ့တော့နိဗ္ဗာန်ရောက်အကြောင်းအကျင့်ဆိုတာဘာလဲလောဘဒေါသမောဟနေချောင်းအကျင့်လောဘဒေါသမောဟတွေရဲ့ဒီပွဲကိုလုံလိုက်တဲ့အတွက်နဲမသွားဘဲနဲ့တို့တို့လာပါတယ်ဆိုရင်စဉ်းစားစရာကောင်းပြီဒါဓမ္မနုဓမ္မပိပတ်မဖြစ်တော့မဖြစ်ရင်ဖရာတရားတန်ကမိဘစီရအနန္တောနန္တာ၅ပါးကိုအမျက်ဆုံးအကောင်းဆုံးပူဇော်ရာရောက်ပါသလားဒါလေးတွေကစဉ်းစားဖို့ကောင်းတဲ့အချက်ကလေးတွေဒါကြောင့်ဘုန်းကြီးကဒါကိုသင်ပေးတာပါအပြစ်တင်ခြင်းလို့ပြောတာမဟုတ်နားလည်စေခြင်းလို့အမှန်တရားကိုသိစေခြင်းလို့ပြောတာအဲ့တော့ပဋ္ဌာန်းပွဲတွေလုပ်တဲ့ကဓမ္မနုဓမ္မပฏิပတ်ဖြစ်ခြင်းရင်မလုံမလဲလောဘဒေါသမောဟနည်းအောင်ကျင့်ဖို့တန်ဃာတော်ရှင်မြတ်တွေဘက်ကလည်းပဲဩမြတ်စွာဘုရားရဲ့ပဋ္ဌာန်းဒေသနာတော်ကြီးဆိုတာဘုရားရှင်ပွင့်တော်မူလာမှတွေ့ရတဲ့တရားမိဘကျေးဇူးဆက်တဲ့တရားအဲ့တော့အင်မတန်နက်နဲတဲ့တရားသမုဒ္ဒရာလေးစင်းတဲ့ပို့ပြီးတော့နက်နဲတဲ့တရားပါလားဒီတရားတော်ကြီးကိုရွတ်ဆိုခွင့်ပူဇော်ခွင့်ရရင်ပူဇော်နေတဲ့အချိန်မှာငါတဏ္ဍာမလောဘဒေါသတွေကင်းတယ်လောဘဒေါသမောဟကင်းခြင်းလို့ဘုရားရှင်ကိုပူဇော်ခြင်းလို့အနန္တငါးပါးကိုကျေးဇူးဆက်ခြင်းလို့ပဋ္ဌာန်းတော်ယူဟေတုပစ္စယောတိဟေတုဟေတုတံပြုတ်တကနံဓမ္မာနံတံသမုဋ္ဌာနာနိစ္စရူပာနံဟေတုပစ္စေနပစ္စယောအဲ့တော့နန္ဒောနန္ဒငါးပါးကိုကျေစုဆက်ခြင်းလို့ဖရာတရားတန်ခါကိုပူဇော်ခြင်းလို့ယူဆိုနေတဲ့အချိန်မှာလောဘဒေါသကင်းခြင်းလို့ဒီစိတ်လေးနဲ့ယွတ်နေတယ်ဆိုရင်ဘုန်းကြီးတို့လောဘဒေါသတွေနဲလို့ပဋ္ဌာန်းပူဇော်တဲ့အချိန်မှာဒါဆိုရင်ဓမ္မနုဓမ္မပိပယ်ဖြစ်ပြီးတော့နန္ဒဝနန္ဒငါးပါးကိုအကောင်ဆုံးအမျက်ဆုံးပူဇော်ရာရောက်တယ်တဲ့အဲတရားဓမ္မတွေအနေနဲ့လည်းပဲဘယ်လိုလဲဆိုတော့ဩပဋ္ဌာန်းတရားဆိုတာဟိုးကတ္တပဘုရားရှင်လက်ထက်တုန်းကလင်းတို့လေးတွေဟာယဟန်တော်ဒီအဘိဓမ္မာစာပြန်ကြတယ်ပဋ္ဌာန်းတွေပြန်ကြတယ်လင်းတို့လေးတွေအတန်ကြားနေရတယ်သူတို့ဘာမှတော့အဓိပ္ပာယ်မသိဘူးအဲ့ဒီပဋ္ဌာန်းတန်လေးတွေဘိဓမ္မာတန်လေးတွေကြားပြီးတော့ကွယ်လွန်တဲ့အခါနှစ်ပြည့်ရောက်ဘုရားတို့ဘုရားရှင်လက်ထက်ကျယဟန်ပြုပြီးတော့ယဟန်သားတွေဗိဓမ္မာတရားနားပြီးတော့ယဟန်သားဖြစ်တယ်။ဟောဗိဓမ္မာတရားတွေရဲ့ကျေးဇူးဟာကြီးမားလှကြီးလား။တရားတော်ဟာနားမလည်ပေမဲ့အတန်လေးကြားပြီးတော့ကြီးညိုတာနဲ့ဘယ်နိဗ္ဗာန်ကိုရောက်စေပါလား။ဒီစိတ်ကလေးတွေနဲ့ပူဇော်တယ်။ဒါဆိုလို့ရှိရင်ဘုရားတို့အိမ်မှာနေလို့ရှိရင်တင်းဖြင်းနေပြောတယောက်နဲ့တယောက်အတင်းပြောအကုသိုလ်ဖြစ်တယ်။ပဋ္ဌာန်းပွဲသွားရင်ပဋ္ဌာန်းတန်လေးကြားရရင်ကုသိုလ်ဖြစ်တယ်။ဒီစိတ်ကလေးတွေနဲ့လုံးလို့ဒါဆိုလို့ရှိရင်ဘုရားတို့ဆရာရောတကာရောလောဘဒေါသမောဟတွေနဲလို့ဒါဆိုရင်ဓမ္မနုဓမ္မပฏิပယ်ဖြစ်သွားပြီနိဗ္ဗာန်ရောက်ကြောင်းအကျင့်ဖြစ်သွားပြီဒီလိုဖြစ်သွားပြီဆိုရင်ဒါဟာမြတ်စွာဘုရားကနာယိကန္တာရိပူဇင်တာမံပူဇင်တိယဟန်တို့တင်တို့ငါဘုရားကိုပန်းနှံ့တာဆွမ်းစတဲ့ပစ္စည်းဝတ္ထုတွေနဲ့ပူဇော်တာပူဇော်ရာရောက်ပါတယ်အကောင်းဆုံးအမြတ်ဆုံးပူဇော်တာတော့မဖြစ်သေးဘူးဓမ္မနုဓမ္မပฏิပတ္တိယဗနာမံပူဇင်တိဓမ္မနုဓမ္မပฏิပတ်လို့ခေါ်တဲ့နိဗ္ဗာန်ရောက်ကြောင်းအကျင့်လောဘဒေါသမောဟနေကြောင်းအကျင့်လောဘဒေါသမောဟငြိမ်းကြောင်းအကျင့်ဒီကျင့်တွေကိုကျင့်မှသင်တို့ငါဘုရားကိုအကောင်းဆုံးပူဇော်ရာရောက်တယ်ဆိုတဲ့အတိုင်းဆရာတွေကလည်းရည်ရွယ်ချက်ကောင်းကောင်းနဲ့ပူဇော်ကြတရားဓမ္မတွေကလည်းပဲရည်ရွယ်ချက်မှန်မှန်နဲ့လူသင်တာကိုလူမလူသင်တာကိုမလူနဲ့ဒီလိုစိတ်ထားနဲ့ပူဇော်ကြမယ်ဆိုရင်တော့ရက်ရွာနဲ့အန္တရာယ်တွေကင်းပြီးတော့ကုသိုလ်တရားတွေတို့အကုသိုလ်တွေနဲ့ဓမ္မနုဓမ္မပိပတ်ဖြစ်ပြီးတော့နိဗ္ဗာန်ရောက်ကြောင်းအကျင့်တွေကျင့်ရာရောက်သွားတယ်။အနန္တောနန္ဒငါးပါးကိုအမျက်ဆုံးပူဇော်ရာရောက်တယ်တဲ့။ဒါဘုန်းကြီးကစကားဆက်လို့အားလုံးနားလည်အောင်ပြောတာ။ဘုသူကိုစောင်းပြီးတော့ပြောတာဒီလိုပေါ့ဘူး။ဘုန်းကြီးတို့မြန်မာနိုင်ငံမှာပဋ္ဌာန်းပွဲတွေအစဉ်လာလေးတွေမှားနေတာလေးတွေတော်တော်များများတွေ့ရလို့ဒါဘုန်းကြီးကကိုတွေ့အနေနဲ့ပြောတာ။ဘယ်မှာပါဖြစ်လို့ဘယ်မှာညာဖြစ်လို့ဒီလိုကြားယုံနေနဲ့ပြောတာမဟုတ်ဘူးပေါ့။အပြစ်တင်ခြင်းလို့ပြောတာလည်းမဟုတ်ဘူးခုတရားနာတဲ့အဖွဲ့တွေဆင်ကျင်တတ်ဖို့အမှားမှန်သိဖို့လိုင်နာကျင့်သုံးဖို့သာသနာပြုတယ်ဆိုတာဓမ္မနုဓမ္မပฏิပတ်ဖြစ်မှဘုရားရှင်ကိုအကောင်းဆုံးပူဇော်ရာရောက်ပါလားဒီလိုလေးတွေသိစေခြင်းလို့ဘုန်းကြီးရင်းရင်းနှီးနှီးနဲ့ဟောပေးတာဒ ဒါကပဋ္ဌံပွဲနဲ့ပတ်သက်လို့စာပေသင်ကြားတာနဲ့ပတ်သက်လို့မြတ်စွာဘုရားကဘယ်လိုဟောခဲ့လဲဆိုတော့ဘုန်းကြီးတို့ဓမ္မပဒတနေရာမှာစာပေသင်တယ်စာပေသင်နိုင်လဲကောင်းတာမဟုတ်တချို့ကြတော့သင်ရင်သင်ရင်နဲ့အပေလေးပါရောက်သွားတာငရေတရိစ္ဆာန်ပိတ္တာသူတကယ်ကြာသွားတာဖြစ်သွားနိုင်တယ်တချို့ကြတော့လည်းပဲသင်ရင်သင်ရင်နဲ့ဘာဖြစ်မလဲသင်ရင်သင်ရင်နဲ့လောဘဒေါသတွေနည်းပြီးတော့ဓမ္မနုဓမ္မပရိပတ်ဖြစ်ပြီးနိဗ္ဗာန်ချမ်းသာတိမျက်မှောက်ပြုသွားနိုင်တယ်အဲ့တော့ဘုန်းကြီးတို့ရွာတွေရတက္ကရာမတွေရတော့ကိုသားသမီးသင်ငန်းဝတ်သွားတယ်ပျော်လို့ကိုသားသမီးစားတင်တယ်ပျော်လို့စာမဝယ်ရီအောင်တယ်ပျော်လိုက်တာဒါပေမဲ့သင်ယုံနဲ့မလုံလောက်ပါဘူးအဲ့ဒီစားတင်တာဒီဓမ္မနုဓမ္မပฏิပတ်ဖြစ်ဖို့ရည်ကြီးတယ်တဲ့ဒါလေးကိုဘုန်းကြီးအချိန်ရသလောက်အကျဉ်းချုပ်လေးပြောပြပေးမယ်မြတ်စွာဘုရားဘယ်လိုဟောခဲ့လဲဆိုတော့ဘုံပိစေတန်ဟိတာပါဒမာနောနာတကရောဟောတိနရောပမတ်တောဘောဘဝကာဝကနယံပရိသန်နာဘဂဝသာမညတဟောတိအဲ့တော့အတိပ္ပယပါလဲဆိုတော့မြတ်စွာဘုရားဟောတော်မူခဲ့တဲ့အင်မတန်အစီနှစ်တည်းပါတဲ့ပိဋကတ်၃ပုံနိကေ၅ရက်ဓမ္မခဏ74000နဲ့အာလုံကုံစင်အောင်တက်မြောက်အောင်တင်ယူပို့ချဟောပြောတယ်တဲ့အဲ့ဒီလိုဟောပြောနေပြီမဲ့လို့တချို့တန်ဃာတော်ရှင်မြတ်တွေယဟန်သာမဏေတွေကစာပေဝရသင်တယ်စာပေတိုင်းမကျင့်ကြဘူးတဲ့တရားချွတ်ယွင်းနေကြတယ်အဲ့တော့ဘာဖြစ်လဲဆိုတော့ဘုံပိစေတန်ဟိတာပါဒမာနောနာတကရောတိနရောပမတောတဲ့တရားတိုင်းမကျင့်ဘူးတရားတော့သင်တယ်တရားတော့စာပေတွေကိုတော့ပူချတယ်တရားတွေကိုတော့ဟောတယ်ဒီတရားတော့ ਨੇ ညီအောင်မနေဘူးမနေတော့ဘာဖြစ်လဲဆိုတော့လလဘလိုချင်လို့တင်ရတယ်စာတင်တိုက်တွေထောင်းတယ်တရားတွေဟောတယ်တရားတွေပြတယ်တရားတော်မာရီများများလာအောင်လို့ရည်ရွယ်ချက်တွေရနာမည်ကြည်အောင်လို့တရားတော်မာရီများများလာရင်အလှငွေများများရအောင်လို့ရရွာထဲမှာပေါ်ပူလာဖြစ်ခြင်းလို့ဒီလိုစာတင်ညစာချကြတရားဟောကြတရားပြကြတရားစကံတွေဖွင့်ကြဒီလိုလုပ်တယ်ဒါဆိုရင်တရားတိုင်းမကျင့်တော့ဘူးဓမ္မနုဓမ္မပฏิပတ်နိဗ္ဗာန်ရောက်ကြောင်းအကျင့်မဟုတ်တော့ဘူးလောဘဒေါသနှဲချောင်းအကျင့်ဓမ္မနုဓမ္မပฏิပတ်မဖြစ်တော့ဘူးဒါဆိုရင်ဘလို့ဖြစ်သွားလဲကိုဘဝကာဝပနေကနယံပရိသန်နာဘဂဝသာမညတဟောတိတဲ့ဘုန်းကြီးတို့အခစားကြောင်းရတဲ့နွားကြောင်းသားတယောက်နွားတွေတော့ကြောင်းနေတဲ့ဒါပေမဲ့လို့ तू ကတနေ့တစ်ထောင်နှစ်ထောင်အခကြောင်းကပဲရတယ်နွားကထွက်တဲ့နွားနိုးတို့ထောဘတ်တို့ဒါကြ तू 3000 ခွင့်မရှိဒီလိုပဲတဲ့အဲ့ဒီလိုစာတွေတော့သင်ပါရဲ့တရားတွေတော့ဟောပါရဲ့တရားတွေတော့ပြပါရဲ့တရားအတိုင်းမကျင့်ဘူးလောဘဒေါသနဲ့အောင်မကျင့်ဘူးစာသင်စာကြလုံရင်လည်းလောဘဒေါသတွေကမြင့်မြင့်လာတယ်များများလာတယ်တရားဟောရင်လည်းလောဘဒေါသတွေကြီးကြီးလာတယ်တရားရိပ်တာဘုံကြီးလုံရင်လည်းလောဘဒေါသတွေကတိုးတိုးလာတယ်ဆိုရင်နွားကြောင်သားနဲ့တူပါတယ်တဲ့နွားကြောင်သားဟာခါကြီးငွေပဲရတယ်နွားကဖြစ်ပေါ်လာတဲ့နွားနိုးတို့ထောဘတ်တို့သုံးဆောင်ကွင်းမရတဲ့လိုပဲသူလည်းပဲတရားဓမ္မတွေကဆွန်လေးလှူလိုက်သင်္ကန်းလေးကတ်လိုက်ဒါတော့ပဲခံစားရတယ်တရားရဲ့ရတာဇံမတ်ဖို့တရားနဲ့ဝေးတယ်တဲ့ဇံမတ်ဖို့တရားရဲ့ရတာတောက်တုံးခံစားခွင့်မရပါဘူးတဲ့ကြည်နော်မြတ်စွာဘုရားကဟောခဲ့တာဓမ္မနုဓမ္မပฏิပတ်မဖြစ်ဘူးစာသင်ရင်သင်ရင်နဲ့နောက်တစ်ခါဘုံကြီးဖို့နောက်တစ်ခါစာမှုပဲအောင်ရင်လူတွေကပူဇော်မှာပူဇော်ပွဲကြရင်ငါဘာတွေရမှာလောဘတွေတိုးနေတယ်ငါစာမတက်ခင်တော့ငါကိုနှိမ်ချတာငါပြန်ပြီးတော့ငါလက်စားချိန်မယ်ဒေါသတွေတိုးနေတယ်ဒီလိုစာတင်နည်းဟာဘုန်းကြီးတို့လောဘဒေါသတွေတိုးနေတဲ့အတွက်ဓမ္မနုဓမ္မပฏิပတ်မဖြစ်ပါဘူးတဲ့ဒါဆိုရင်အနန္တောနန္ဒငါးပါးကိုအကောင်းဆုံးပူဇော်တယ်လို့ပြောလို့မရကုသိုလ်နဲ့နဲ့ပါပါဖြစ်တယ်အကုသိုလ်တွေအများကြီးဖြစ်တယ်တဲ့နွားကြောင်သားနဲ့လည်းတူပါတယ်နွားမှဖြစ်တဲ့ရတာကိုနွားကြောင်သားမခံစားရဘူးအခါကြီးငွေပဲရတယ်လို့ဆွမ်းသင်္ကန်းကြောင်းစီးဒီလောက်ပဲရပြီးတော့တရားရဲ့ရတာခံစားပြီးငြင်းချမ်းတဲ့ရတာကိုမခံစားနိုင်ပါဘူးတဲ့တကယ်မြတ်စွာဘုရားရဲ့တရားကဘလောက်ထိရှင်းလဲစာတင်စာချလုပ်နေတယ်စာတက်ပြီတော့ဖြစ်နေတယ်တရားတွေဟောနေတယ်တရားတွေပြနေတယ်မြတ်စွာဘုရားမချီကျူးပါဘူးဘာမှချီကျူးမလဲဓမ္မနုဓမ္မပฏิပတ်လောဘဒေါသမောဟတွေပါပါပါပါသွားလောဘဒေါသမောဟတွေငြင်းငြင်းပြီးတော့နိဗ္ဗာန်ရောက်ကြောင်းအကျင့်ဖြစ်မှမြတ်စွာဘုရားချီကျူးပါတယ်ဒါကြောင့်မြတ်စွာဘုရားကိုပူဇော်ခြင်းပါတယ်ဆိုရင်စာတင်သားစာချဘုံကြီးတရားဟောဘုံကြီးတရားပြဘုံကြီးဓမ္မနုဓမ္မပฏิပတ်ဖြစ်ဖို့လိုတယ်တဲ့ဒါလေးကိုဘုန်းကြီးကဘုသူတ္တအဖြစ်သိရှိခြင်းတာ နောက်မြတ်စွာဘုရားဗာဆက်ဟောလဲဆိုတော့အပံပိစေတန်ဤတဘာတမာနောဓမ္မတာဟောတိနုဓမ္မစာရိရာခင်ဇာတောတင်ဇပါယာမောဟံတမ္မပဇာနောသူဝိမုဒ္ဒစေတောအနုပါရိယာနောဤတဝဟူရံဝါတပါကဝါတမညတာဟောတိတဲ့အဲ့တော့ပိဋကတ်သုံးပုံနည်းနည်းလေးသင်တယ်တရားနည်းနည်းပါပါပဲဟောတယ်တရားနည်းနည်းပါပါပြတယ်တဲ့နည်းနည်းပါပါလေးအလုတ်လုတ်ရှင်လုတ်ပါစေတဲ့ဒါပေမဲ့သူလုတ်တဲ့အလုတ်ကဓမ္မတာဟောတိနုဓမ္မစာရိတဲ့သူကျင့်နေတဲ့ကျင့်ကမဖို့နိဗ္ဗာန်ရာကြောင်းအကျင့်လောဘဒေါသမောဟအကျင့်နေကြောင်းအကျင့်ကျင့်နေတဲ့ဘုန်းကြီးတို့စာချတဲ့ဘုန်းကြီးတွေကလည်းပဲငါ့ကိုကြောင်းပြုပြီးသာသနာမျိုးဆက်တွေပေါ်ထွက်ပါစေငါ့ကိုကြောင်းပြုပြီးတော့သာသနာတော်ကြီးရှေးပါစေဒီစိတ်နဲ့စာရီချတယ်စာတင်တဲ့တန်ခါတွေကလည်းပဲတစ်ချိန်မှာသာသနာရှေးအောင်ပညာတက်မှဖြစ်မှာပညာတက်မှသူတစ်ပါးကိုငါတစင်ပေးနိုင်မှာအဲ့တော့သူတစ်ပါးကိုတဆင်ပေးဖို့ဆိုရင်ကိုယ့်ကိုအရင်ရှိမှဖြစ်မှာအဲ့တော့ကိုယ်နှလုံးသားမှာပိဋကတ်တွေတက်အောင်သိအောင်ကြိုးစားပြီးတော့သင်တယ်။ဘာဖြစ်လို့လဲတဆင်မြှဝေးဖို့တရားတော်မာရီကိုဟောပြောဖို့ကိုယ်တိုင်ကျင့်ကြံကြို့ဖို့အားထုတ်ဖို့ဒီလိုကျင့်နေဆိုရင်အဲ့ဒီစာသင်စာကြားလုပ်တဲ့တန်ဃာတော်ရှင်မြတ်တွေရဲ့တန်တန်မှာလောဘတွေတနေ့တယ်တနေ့နဲနဲနဲနဲသွားတနေ့တယ်တနေ့ပါပါပါပါသွားပါသွားတော့ဘာဖြစ်လဲလောဘဒေါသပါပြီးတော့ကုန်သွားတဲ့နေ့ရဟန္တာဖြစ်မှာပေါ့နိဗ္ဗာန်ချမ်းသာမျက်မှောက်ပြုမှာပေါ့ဒါကြောင့်မို့အဲ့ဒီနည်းနဲ့သင်နေချတယ်ဆိုရင်ဓမ္မနုဓမ္မပฏิပတ်နိဗ္ဗာန်ရောက်ကြောင်းအကျင့်ဖြစ်တယ်လောဘဒေါသနေကြောင်းအကျင့်ဖြစ်တယ်ဒါဆိုရင်အနန္တောနတ္တ၅ပါးကိုအမျက်ဆုံးပူဇော်ရာရောက်တယ်တဲ့နိဗ္ဗာန်လည်းပဲနီးစပ်သွားတယ်နောက်တရားဟောတဲ့တန်ဃာတော်ရှင်မြတ်တွေတရားပြတဲ့ရိပ်သားဆရာတော်တွေဒီလိုပဲတရားဟောတဲ့ဆရာတော်တွေနေနဲ့လည်းပဲဒီတရားတော်ကိုနာယူပြီးတော့အလုံးသောတရားဓမ္မတွေမတိသေးတာတွေတည်သွားပါစေတည်ပြီးသားတွေရှင်လင်းသွားပါစေလမ်းမှာနေရင်လမ်းမှာရောက်ပါစေဒါနမပြုတတ်သေးရင်ပြုတတ်တဲ့ပုဂ္ဂိုလ်တွေအသိဉာဏ်ပြည့်ဝတဲ့ပုဂ္ဂိုလ်တွေဖြစ်ပါစေပဋ္ဌာန်ဘွယ်ကျင်ပါတဲ့နေရာမှာအမှန်မှန်ရင်ရင်ဖြစ်နေရင်အမှန်တရားပေါ်လျှောက်လန်းနိုင်ကြပါစေအမှန်တရားပေါ်လျှောက်လန်းပြီးနိဗ္ဗာန်ချမ်းသာတည်းမျက်မှောက်ပြုနိုင်ပါစေဆိုတဲ့မေတ္တာတရားနဲ့တရားဟောတဲ့ဆိုလို့ရှိရင်လောဘဒေါသတွေနေနေနေနေသွားပါပါပါပါသွားလောဘဒေါသမောဟတွေနေပါသွားရင်နိဗ္ဗာန်နဲ့နေတာကုန်သွားတဲ့နေရန်တာဖြစ်ပြီးတော့နိဗ္ဗာန်ချမ်းသာကိုစံဝင်သွားနိုင်နေတဲ့အဲ့တော့တရားဟောတရားပြတဲ့အခါမှာလေးပဲဓမ္မနုဓမ္မပฏิပတ်နိဗ္ဗာန်ရောက်ကြောင်းအကျင့်ဖြစ်မှအနန္တောနတ္တ၅ပါးကိုပူဇော်ရာရောက်တယ်။နောက်ဆုံးဘုန်းကြီးတို့တရားပြတယ်။တရားပြတဲ့အခါမှာလူလာများဖို့ပရိသတ်များဖို့သံဃာတွေများဖို့ဒီစိတ်တွေကိုခဏဖယ်ထားလိုက်။ဖယ်ပြီးတော့ဩလူတွေလူတွေလောကထဲမှာနေထိုင်ကြတာတိမ်ဦးနဲ့တိမ်ဦးမပြောနိုင်မခေါ်နိုင်လောဘဒေါသတွေကြောင့်ပူလောင်နေကြတာတရားရိပ်သာလာပြီးတော့ခုနှစ်ရက်လောက်တရားရှိမှရင်ခုနှစ်ရက်တော့လောဘဒေါသတွေငြိမ်းသွားမယ်လောဘဒေါသခုနှစ်ရက်ငြိမ်းသွားရင်ပဝန်းကျင်လေခုနှစ်ရက်ငြိမ်းချမ်းသွားမယ်အလုံးလောဘဒေါသအပူမိတွေငြိမ်းချမ်းပါစေဆိုပြီးတော့တရားလေးတွေပြပေးတရားမထိုင်ပြတဲ့ပုဂ္ဂိုလ်ထိုင်ပြအောင်ထိုင်နေတဲ့ပုဂ္ဂိုလ်ကိုပို့ပြီးတော့ရှုမှတ်တဲ့နီးမလန်းမနဲ့ရှုမှတ်တဲ့အောင်ပြုပြင်ပေးပြီးတရားပြတယ်ဆိုရင်တရားပြတဲ့ဆရာတော်ရဲ့တန်တန်မှာလောဘဒေါသတွေနေနေနေနေသွားပြီးတော့နိဗ္ဗာန်နဲ့နေနေသွားပါတယ်အဲဒါဓမ္မနုဓမ္မပฏิပတ်လို့ခေါ်ရတယ်ဓမ္မနုဓမ္မပฏิပတ်ဖြစ်သွားရင်အနန္တောနန္ဒ၅ပါးယတနာမြတ်၃ပါးကိုအကောင်းဆုံးအမျက်ဆုံးပူဇော်ရာရောက်ပါတယ်တဲ့ကဲတလောက်ဆိုရင်ဘုန်းကြီးဟောခြင်းနဲ့အနန္တ၅ပါးအားဥတိုက်ပူဇော်ခြင်းဆိုတာထိုက်လျောက်ပြည့်စုံသွားပါပြီအဲ့တော့ပုံညာဂာမိယုဝတီအဖွဲ့အနေနဲ့ဒီတရားတော်ကိုနာယူပြီးတော့နောက်ကြွေလေးတွေကိုပြန်ပြန်နာယူပြီးတော့ဆင်ခြင်ကြည့်ပါဆင်ခြင်ကြည့်တဲ့အခါမှာငါတို့ရဲ့တန်တန်မှာမနစ်ကငါနဲ့ဒီနဲ့ငါလောဘဒေါသပိုနေသွားသလားမနစ်ကငါနဲ့ဒီနဲ့ငါမာမာနာတရားတွေပိုနေသွားသလားနေသွားရင်ဓမ္မနုဓမ္မပฏิပတ်ဖြစ်တယ်ဒီလိုမှမဟုတ်ပဲနဲ့ယင်နစ်ကငါနဲ့ဒီနဲ့ငါဒီနဲ့ကလောဘတွေရဲ့ပိုကြီးလာတယ်ဒေါသတွေရဲ့ပိုကြီးလာတယ်ဒါဆိုရင်တစ်ခုခုမာနေပြီပြုပြင်ပါဆိုတဲ့ဆန္ဒနဲ့ဘုန်းကြီးအနန္တ၅ပါးအားဥတိုက်ပူဇော်ခြင်းဆိုတဲ့တရားကိုဓမ္မလက်ဆောင်ပေးပါတယ်။ဒီဓမ္မလက်ဆောင်လေးကိုနာယူပြီးတော့မြဲ့မြဲ့နိုးနိုးကျင့်သုံးနိုင်ကြပါစေ။ကျင့်သုံးရင်ကျင့်သုံးရင်လည်းပါရမီကုသိုလ်တွေရင့်တန်ကနောက်ဆုံးမဉ္ဇဉ်ဘုံဉ္ဇဉ်ဖြင့်နိဗ္ဗာန်ချမ်းသာမြတ်ကိုကိုစီကိုငှလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်သတည်း။